Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်နှစ်သစ်တကြံအခါသမယမှာအားလုံးဘေးရန်နဲ့အတွေ့အကြုံကိဝေလူအေးချမ်းချပါစေမြန်မာတက်ဂရီ1385ခုနှစ်နှောင်းတခုလ15ရက်မဟာတကြံအကျိုးနေ့ကောစာတက်ဂရီ2024ခုနှစ်ဧပြီလ13ရက်စနေညဗီအိုရေဒီယိုအစီအစဉ်ကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်ကိုတော့လိုင်းဒိုမီတာ32နဲ့58တို့ကနေဖတ်ယူနားဆင်နိုင်ပါတယ် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းရုပ်သံအစီအစဉ်ဖြစ်တဲ့ဖြစ်ဆက်တင်ဆက်ပေးနေပါတယ်ရှင်ဒီညအတွက်အစီအစဉ်မူကကျွန်မခင်ပြူထွေးပ
ါမင်္ဂလာရှိတဲ့အတာတကြံအကြုံနေ့ဖြစ်နိုင်ကြပါစေခင်ဗျာကျွန်တော်ကတော့ဇုံးလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့မြဝတီမြို့မှာဒီကနေ့တိုက်ပွဲတွေညင်တက်နေပါတယ်ဒီကနေ့တကြံအကြုံနှစ်မြန်မာပြည်ကမြို့ကြီးတွေမှာရေကစားသူတွေမရှိသလောက်ပဲလို့ဒေသခံတွေကပြောပါတယ်ဒီသတင်းတွေအပါအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့မခင်ဖြူတွင်းနဲ့တင်ပြပေးသွားမှာပါခင်ဗျာ
ဒီလိုနောက်ဆုံးရသတင်းတွေအပြင်မြန်မာစစ်ကောင်စီကိုလက်နက်ရောင်းချပေးနေတဲ့နိုင်ငံတွေကိုနိုင်ငံတကာတရားရုံး ICJ မှဒီတရားစွဲဆိုဖို့အတွက်ဖြစ်နိုင်ပါလား
ဖြစ်နိုင်ပါတယ်ဒါဥပဒေကြောင်းရတော့ကျမတို့အခုနီကရာဂွာ case ကိုကြည့်မယ်ဆိုလို့ရှိရင်စိတ်ဝင်စားတဲ့နိုင်ငံတစ်ခုခုကနေပြီးတော့မှဒီမြန်မာနိုင်ငံကိုလက်နက်တင်ပို့နေတဲ့နိုင်ငံတစ်ခုခုကိုပေါ့နော်တရားစွဲဆိုလို့ရပါတယ
်လူခွင့်ရေးလှုပ်ရှားသူမတ်ဝေဝေနှုကိုဦးတမောင်တန်ကဒီဆက်သွယ်မေးမြန်းပြီးတော့ဆွေးနွေးထားတဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကပအစီအစဉ်ကိုတော့နောက်ပိုင်းမှာပြည်စုံနားဆင်နိုင်ပါတယ်နောက်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့frontier မြန်မာဝိုင်းတော်သားတွေကတင်ဆက်တဲ့ဒုသက်စစ်စစ်မှာတော့စိုးရိမ်မှုတွေကြားမှာရှင်သန်နေရတဲ့ရခိုင်လူငယ်တွေအကြောင်းကိုကြားရပါမယ်။နောက်အာရှနိုင်ငံကြီးလေယာစီးပွားသတင်းများဥရယာတိနဲ့အနာဂတ်ကမ္ဘာသတင်းတွေကသုတာစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းထုတ်လွှင့်ပေးဦးမှာပါ။အခုကတော့နောက်ဆုံးရသတင်းတွေကိုကိုစောဝင်းနိုင်နဲ့အတူပြောပြပေးပါဦးမယ်ရှင
်။ KNLA PDF ဝန်တက်တွေတင်ယူထားတဲ့ထိုင်းမြန်မာနယ်စပ်မြဝတီမြို့ရဲ့အခြေအနေဟာဒီကနေ့တကြံအကြုံနဲ့မှာတော့ညနေပိုင်းအထိငြိမ်သက်နေပါတယ်မြဝတီမြို့မှာတပ်ဆွဲထားတဲ့ခလာယာ295စစ်စခန်းကစစ်သားတွေပူထူးနေကဆုတ်ခွာထွက်ပြေးသွားခဲ့ကြပြီးတဲ့နောက်ကြာသပတေးနေ့အထိနှစ်ဖက်တိုက်ခိုက်မှုတွေရှိခဲ့ပါတယ်နယ်စပ်ချစ်ကြည်တရာအမတ်နေအောင်မှာထွက်ပြေးခိုးလုံနေကြတဲ့295စခန်းကစစ်သား100လောက်ရှိတဲ့နေရာကိုပူပေါင်းတပ်တွေက drone တွေနဲ့ဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်နှစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့တာပါမြန်မာဘက်အချမ်းမှာဖြစ်နေတဲ့တိုက်ပွဲတွေထိုင်းဘက်ကျော်လာမှာဆိုရင်လည်းအတွက်ဝန်ကြီးချုပ်ဆက်သာတာဗီစင်ကနေဆက်ကိုလုံခြုံအောင်ထိန်းသိမ်းထားဖို့ထိုင်းစစ်တပ်ကိုညွှန်ကြားချက်ထုတ်ပြန်ထားပြီးလုံခြုံရေးကိုတိုးမြှင့်ထားပါတယ်မြန်မာပြည်ပခန့်ထိုင်းဘက်ကုမလာနိုင်အောင်နဲ့မြန်မာစစ်လေနေထိုင်းလေကြောင်းပိုင်နယ်ထဲရောက်မလာနိုင်အောင်အသေးချာလုပ်ဖို့ထိုင်းဘက်ကပြင်ဆင်ထားဖို့ညွှန်ကြားထားတယ်လို့ဝန်ကြီးချုပ်တာဗီစင်ကထိုင်းသတင်းဌာနနဲ့ပြုလုပ်တဲ့မေးမြန်းကမ်းမှာပြောကြားခဲ့တာပါနိုင်ငံနယ်စပ်မှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနနဲ့စစ်တပ်ကိုမြန်မာနိုင်ငံသားရေးဌာနနဲ့မြန်မာစစ်တပ်တို့နဲ့ဆွေးနွေးဖို့ညွှန်ကြားထားတယ်လို့လည်းထိုင်းဝန်ကြီးချုပ်ကသတင်းတောက်တွေကိုပြောပါတယ်။မနေ့ဧပြီလ12ရက်နေ့တုန်းကတော့ထိုင်းနိုင်ငံသားရေးဝန်ကြီးပမ်ပလီပဟီဒာနုကာရာဟာနိုင်ငံနယ်စပ်မဲဆောက်မြို့ကိုတွားရောက်ပြီးအခြေအနေတွေကိုကိုယ်တိုင်လေ့လာခဲ့ပါတယ်။ထိုင်းဝန်ကြီးချုပ်သက်စင်ရောတိခါမှာထိုင်းဝန်ကြီးချုပ်သက်ဗီစင်ရောနိုင်ငံသားရေးဝန်ကြီးကပါလက်ရှိမြန်မာပြည်ပခန့်ကိုတွဲဆုံဆွေးနွေးအဖြစ်ရှာကြဖို့တိုက်တွန်းပါတယ်ထိုင်းလွတ်တော်အမတ်တချို့ကတော့မြန်မာပြည်ပခန့်ဟာပြည်တွင်းရေးတက်တဲ့အဖြစ်သဘောထားကင်တွယ်လို့မရတော့ဘူးလို့ပြောနေကြပါတယ်ခင်ဗျာ
ဒီကနေ့ဟာဖြစ်ဒီမြမရိုးရာနှစ်တစ်ကူအတာတကြံပွဲတော့အချိုနေဖြစ်ပေမဲ့လို့လည်းရန်ကုန်နဲ့မန္တလေးလိုမြို့ကြီးတွေမှာဒီနှစ်အတော်ကိုပဲ၆ကတ်နေတယ်လူဒေသခံတွေကပြောဆိုကြပါတယ်ပုံမှန်အဖြစ်ရေကစားမန်တက်မြို့စုံနဲ့စီကားလေးရှိတဲ့ရန်ကုန်မြို့မှာဆိုရင်ခါတိုင်းလိုရေကစားမန်တက်ကြီးတွေမရှိသလိုရေပက်ကန်ထွက်တဲ့ကားတွေလည်းမရှိပဲ၆ကတ်နေတယ်လူရန်ကုန်မြို့ကန်တွေကပြောပါတယ်မြို့တော်မန်တက်ရှိရဲ့စူးလီဖရားတဝိုင်းနောက်အင်းအားလန်းနဲ့ပြည်လန်းတွေမှာလည်းရေကစားတဲ့သူမရှိပဲ၆ကတ်နေပါတယ်မိသားစုတွေဒပိုင်တနိုင်လုကြလေးရှိတဲ့မန်တငယ်လေးတွေလည်းဒီနှစ်မှာမတွေ့ရသလောက်ပဲလို့ရန်ကုန်မြို့ကန်တယောက်က VOA မြန်မာပိုင်းကိုပြောပါတယ်။တကြံပွဲတော်နဲ့ခွဲခြားလို့မရနိုင်တဲ့မန္တလေးမြို့မှာလည်းမြို့ကန်တွေကြားလုံခြုံရေးစိုးရိမ်ပြီးအပြင်းမထွက်ရတဲ့သူတွေများနေတာကြောင့်အတော်လေးခြောက်ကန်နေပါတယ်။တကြံချိန်မှာအစီကားဆုံးလို့ဆိုနိုင်တဲ့မန္တလေးကျုံးပတ်လယ်မှာလည်းတကြံအငွေ့အသက်တွေပျောက်ဆုံးနေပြီးလမ်းသွားလမ်းလာအနည်းငယ်ပဲရှိတယ်လို့မြို့ကန်တွေကပြောပြကြတာပါ။မန္တလေးစည်းချိုနေရာမှာလည်းခြောက်ကန်လို့နေပါတယ်။နေပြည်တော်ပါဝင်မြို့တချို့မှာတော့စစ်ကောင်စီစီစဉ်တဲ့တကြံပွဲတွေကျင်းပတာရှိပါတယ်။2021ခုနှစ်စစ်တပ်အာဏာမသိမ်းခင်တုန်းကဆိုရင်တော့တကြံအကြိုနဲ့မတိုင်ခင်တည်းကရေကစားပွဲအတွက်ပြင်ဆင်တာတွေနဲ့စီကားနေကြတာဖြစ်ပါတယ်။ မြန်မာယူရနှစ်သိကူပွဲတော်အချိန်မှာမြန်မာပြည်သူတွေအတွက်နိုင်ငံသားတန်ရုံတွေကတော့ဆုမွန်ကောင်းတွေတောင်းပေးကြပါတယ်။နှစ်သက်မှာပြည်သူတွေငြိမ်းချမ်းခြင်းမျှော်လင့်ခြင်းကြားမာခြင်းနဲ့အတူကောင်းမွန်တဲ့အနာဂတ်ဖြစ်စေဖို့ဗြိတိန်တန်ရုံကရောနောက်ဥရောပသမဂ္ဂတန်ကိုယ်စားလှယ်အဖွဲ့ကလည်းဆုတောင်းပေးပို့ထားပါတယ်ရှင်။
မြန်မာပြည်ကတင်သွင်းတဲ့ကုန်ပစ္စည်းတွေအထူးသဖြင့်ပဲမျိုးစုံတွင်တင်သူတွေအနေနဲ့မြန်မာကျပ်ငွေနဲ့ရူပီငွေတိုက်ရိုက်အသုံးပြုတဲ့စနစ်ကိုအဆင်ပြေပြေအသုံးပြုနိုင်အောင်ရှော့ပေါ့မှုတွေလုပ်ပြီးလွယ်ကူအောင်လုပ်ပေးထားတယ်လို့အိန္ဒိယအစိုးရကဒီကနေ့ပြောကြားလိုက်ပါတယ်။ Punjab National Bank ကနေတိုက်ရိုက်ငွေပေးချေနိုင်တဲ့စနစ်လုပ်ပေးဖို့အိန္ဒိယကုန်သည်တွေကတောင်းဆိုထားချိန်မှာအိန္ဒိယစားသုံးသူများရေးရာဝန်ကြီးကဒီကနေ့ဧပြီလ17ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။မြန်မာကျပ်ငွေနဲ့ရူပီတိုက်ရိုက်ပေးချေတဲ့စနစ်ကိုအခု2024ခုနှစ်ဇန်နဝါရီလကတည်းကစတင်ခဲ့ပြီးတဲ့နောက်ငွေပေးချေတဲ့နေရာမှာပိုလွယ်ကူပိုထိရောက်အောင်မြန်မာနိုင်ငံဗဟိုဘဏ်လုပ်ပေးခဲ့ကြောင်းရန်ကုန်အိန္ဒိယတန်ယုံကအကြောင်းကြားထားတယ်လို့စားသုံးသူများရေးရာဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အိန္ဒိယကနစ်စင်လိုအပ်နေတဲ့ပဲမျိုးစုံအတွက်မြန်မာပြည်ကအများအပြားတင်သွင်းနေတာဖြစ်ပြီးသက်မဆင်းနှုံနဲ့ပတ်သက်လို့ရန်ကုန်မှာရှိတဲ့အိန္ဒိယတန်ယုံနဲ့ကြိုတင်ညှိနှိုင်းမှုတွေလှုပ်ဆောင်ခဲ့တဲ့အကြောင်းဝန်ကြီးစမစ်တီနီဒီခါရေးရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ Israel နဲ့ဆက်ဆက်နေတဲ့ကုန်တင်သင်းမော်တစည်းကိုတော့ဟမ်မုစီလက်ချာမှာ Iran ဒီဒေါ်လာရေးတံမြက်တက်တွေကစီးနှင်းသိမ်းယူထားပါတယ်။Israel ဒီ Syria နိုင်ငံတွေကအီရန်ကောင်စစ်ဝင်ရုပ်အပေါ်မှာ Israel ကိုတိုက်ခိုက်တာကြောင့်အီရန်တပ်မှုကြီးတွေတိုက်ဆုံခဲ့တဲ့အပေါ်မှာလက်တုံ့ပြန်မယ်လို့အီရန်ဘက်ကပြောဆိုထားတဲ့အချိန်မှာပဲအခုလိုသိမ်းယူလိုက်တာပါ။ Hamas ဖွဲ့ကိုအားပေးတဲ့အီရန်ဆိုရရဲ့ပေလယ်ဓမြဆန်တဲ့လုပ်ရဲ့အတွက် EU ဥရောပသမဂ္ဂအနေနဲ့အီရန်ဒေါ်လာရေးတံပြန်တက်ကိုအကြမ်းဖက်အဖွဲ့ဖြစ်တဲ့သတ်မှတ်ပေးဖို့ Israel နိုင်ငံသားရေးဝန်ကြီး Israel Katz ကဒီကနေ့ April 17ရက်နေ့မှာပြောကြားလိုက်ပါတယ်ရှင်။
ဩစတြေးလျနိုင်ငံစစ်နေမြို့မှာနာမည်ကျော်ဘွန်ဒီပင်လယ်ကမ်းခြေနဲ့မဝေးတဲ့ shopping mall ကြီးတစ်ခုအတွင်းလူတစ်ယောက်ကဒါးနဲ့လိုက်လံတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံး6ဦးသေဆုံးပြီး9လသားကလေးငယ်လေးအပါအဝင်ဒါဇင်နဲ့ချီတန်းရခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဘွန်ဒီဂျန်ရှင်နေရာမှာရှိတဲ့ Westfield shopping mall ထဲမှာလူတူးကဒါးနဲ့လိုက်ထိုးတာဖြစ်ပြီးအဲ့ဒီတိုက်ခိုက်တဲ့သူကိုတော့ရဲမိတူးကတင်းနှက်နဲ့ပြစ်တတ်လိုက်တယ်လို့ဩစတြေးလျရဲတပ်ဖွဲ့ကပြောပါတယ်ခင်ဗျာ။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့အတူပြောပြပေးခဲ့တာပါရှင်။စနေညတိုင်းမှာပတ်စင်တင်ဆက်ပေးနေတဲ့ Frontier မြန်မာဝိုင်းတော်သားတွေတင်ဆက်တဲ့အကျိုးအသံနောက်ဦးတမောင်တန်းရဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကဘာအာရှနိုင်ငံရေးလက်ရစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကဘာသတင်းတွေကတုဒ္ဒဆတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်။အခုကတော့အရင်ဆုံးဒုအသံစီစဉ်ကိုထုတ်လွှင့်ပေးပါမယ်။စစ်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာစစ်ဘေးဒဏ်စိုးရိမ်မှုအပြင်စစ်မှုထမ်းဖို့အခေါ်ခံရမှာကိုစိုးရိမ်နေကြတဲ့လူငယ်တွေရဲ့အခြေအနေကို Frontier မြန်မာဝိုင်းတော်သားတွေကဒုအသံစစ်စင်မှာတင်ဆက်ထားပါရရှင
်
အတန်တခုကြာရင်လည်းဖေနီယာလာနေပြီဖေနီယာဝင်နေပြီအလန်တကြားထထပ်ပြရတာမျိုးရှိတယ်ထိတ်လန့်နေကြတာပေါ့အဲ့ဒီတော့မစိတ်ချလိုက်ကြအဲ့လိုမရ
ဘူးပစ္စည်းတွေမဝင်တော့တဲ့အခါမှာကားတွေပေါ့အဝင်ထွက်မလုပ်ရတဲ့အခါမှာကားလုပ်ငန်းနဲ့ပတ်သက်တာအကုန်လုံးကလုံးဝရပ်သွားတာနောက်ပြီးတော့လူတွေမှာဝင်ငွေနဲလာတယ်ပစ္စည်းတွေအကုန်ကုန်ကင်းလို့နေရာတက်လာတဲ့အခါမှာလူရတချို့ဟိုတချို့ဝင်ဆောင်မှုတွေလုံးမသုံးတော့
ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်တပ်တော် A တို့ကြားတကြော့ပြန်ဖြစ်ပွားတဲ့တိုက်ပွဲပြိပခတွေဟာပြည်내တွင်မလုံခြုံမှုတွေကိုအသစ်တစ်ပံပြန်ပြီးခန်းစားလာရစီပါတယ်။ဒါအပြင်ဒေသတွင်းစီးပွားရေးပျက်စီးပြိုလဲခဲ့တာကြောင့်အလုတ်ကင်တွေမရှိတော့သလိုလူငယ်တွေဟာလည်းစစ်တပ်ရဲ့လက်တလောပြတ်ထန်လိုက်တဲ့စစ်မှုထမ်းဥပဒေအသည့်အရမြန်မာစစ်တပ်ထဲကိုအတင်းအကျပ်တပ်သားတွေစုဆောင်ခံအမှာကြောက်လန့်နေကြပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝန်းကလူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်အပတ်စဉ်ဖော့ကတ်အစီအစဉ်ကနေကြိုဆိုပါတယ်။ဒီအစီအစဉ်ကို Foundation Hero တဲကအကူအညီပံ့ပိုးပေးထားတာပါဒီဆောင်မကစစ်မှုထမ်းဥပဒေနဲ့ပတ်သက်ပြီးထုတ်လွှင့်မဲ့ဆောင်မနှစ်ပုတ်ထဲကပထမတစ်ခုဖြစ်ပြီးဒုတိယဆောင်မကိုတော့တချံပြီးမှဆက်လက်ထုတ်လွှင့်သွားမှာဖြစ်ပါတယ်ဒီတစ်ပတ်ဆောင်မကိုတော့ဒုအတန်ရဲ့အလွတ်တန်းသတင်းထောက်ကပေးပို့ထားပြီးဒုအတန်ရဲ့သတင်းထောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်မအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
လ
ေးနဲ့လာပြီးတော့တန်းထက်လေးမဟုတ်ဟိုဘက်ကလေးနဲ့တွားပြီးတော့ရှောင်းရတယ်လေးစိတ်တွေလည်းလာရှာကြတော့လေးစိတ်ကူမသွားရဲ့ပဲနဲ့ကန်းဆက်ကခြုံမုတ်တွေအောင်မှာပုံရမျိုးလည်းရှိရဲ့ နောက်တချို့ဟာတောင်တွေကျွန်းတွေမော်တွေမြေနှီးကျောင်းတွေမှာရှောင်ရတယ်။နောက်ဘက်တွေလည်းအဲ့နေရာတွေမှာရှောင်ကြရတယ
်။အသက်20အရွယ်ကိုထုထုအောင်ကရခိုင်ပြည်နယ်အလဲပိုင်းတန်တွဲမြို့ကန်လူငယ်တအူးဖြစ်ပါတယ်။သူကအရင်ကငပလီကန်းချီအနီးကဟိုတယ်တစ်ခုမှာအလုပ်လုပ်ကင်ခဲ့ပေမဲ့တိုက်ပွဲတွေကြောင့်လက်မဆက်သွယ်ရေးခက်ခဲပြီးဟိုတယ်ပိတ်လိုက်ရတဲ့အတွက်အလုပ်လက်မဲ့ဖြစ်သွားပါတယ်။မြမစစ်တပ်နဲ့ရခိုင်တပ်တော်အေအေတို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေဟာတန်တွဲမြို့ကိုမရောက်လာသေးပေမဲ့လည်းစစ်ပွဲတွေရဲ့အကျိုးဆက်အဖြစ်ရခိုင်ပြည်နယ်တစ်ခုလုံးမှာကုန်စည်စီးဆင်းမှုတွေဖြတ်တောက်ခံထားရပါတယ်။ကုန်စည်နှုန်းတွေကလည်းအစမတန်မြင့်တက်လာသလိုဒေတာရင်းစီးပွားရေးလုပ်ငန်းတွေပေါ်မှာလည်းဖိအားတွေရှိလာပြီးဆက်လက်ရပ်တည်ဖို့ခက်ခဲလာပါတယ်။အလုံးလက်မဲ့ဖြစ်သွားတဲ့ကိုထုထုအောင်တယောက်စစ်မှုထမ်းမှုအခေါ်ခံရမှာကိုလည်းကြောက်ရွံ့နေပါတယ်။ဒါကြောင့်အသက်29နှစ်အရွယ်သူ့ကိုကတိန့်ရှောင်နေသလိုသူလည်းတိန့်ရှောင်နေတာရက်သက်တစ်ပတ်ပေါင်းများစွာရှိနေပါပြီ။သူ့မှာအသက်18နှစ်အရွယ်ညီမလေးရှိပေမဲ့သူ့ညီမကတော့မတိန့်ရှောင်ပဲနေပါတယ်။ဒါပေမဲ့ဒီအသက်အရွယ်ကစစ်မှုထမ်းဥပဒေအရအကျုံးဝင်တဲ့အရွယ်ပါ။
အခုလောလောဆယ်ကတော့ဘာသာရေးလုပ်နေတာစိတ်မဖြစ်အောင်သူအတန်တခုကြာတာလူတွေကလည်းသ
ာအခုလောလောဆယ်ဘာသာရေးလုပ်နေတာစိတ်ကောင်းမဖြစ်အောင်အတန်တခုကြာရင်လည်းဘယ်နေရာလာနေပြီဘယ်နေရာဝင်နေပြီအလန်တကြားထထပြရမျိုးရှိတယ်။ထိတ်လန့်နေကြတာပေါ့အဲ့ဒီနောက်မှာစိတ်ချလက်ချအဲ့လိုမရ
မြန်မာနိုင်ငံမှာပြည်သူစစ်မှုထမ်းဥပဒေကို2010ခုနှစ်ကစတင်ပြဋ္ဌာန်းခဲ့ပေမဲ့ကျင့်သုံးတာမျိုးမရှိခဲ့ဘဲနဲ့အခုနှစ်ဖေဖော်ဝါရီမှာတော့စစ်ကောင်စီကဥပဒေကိုပြန်လည်အသက်သွင်းခဲ့ပါတယ်။ဒီဥပဒေအရအသက်18နှစ်ကနေ35နှစ်အတွင်းအမျိုးသားတွေနဲ့အသက်18နှစ်ကနေ28နှစ်အတွင်းအမျိုးသမီးတွေကနှစ်နှစ်ကြာစစ်မှုထမ်းဆောင်ရမှာဖြစ်ပါတယ်။စစ်ကောင်စီကစစ်မှုထမ်းမှုအကျုံးဝင်သူအနည်းဆုံး73သန်းရှိတယ်လို့ထုတ်ပြန်ထားပါဗျ။နိုင်ငံတွင်းမှာရက်ကွက်နဲ့ကြေးရွာပေါင်း6000ကျော်ရှိတဲ့အတွက်စစ်မှုထမ်းရမယ်ဆိုရင်ရက်ကွက်တစ်ခုကြေးရွာတစ်ခုမှာတဦးသို့မဟုတ်နှစ်ဦးထက်မပိုနိုင်ကြောင်းစစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းကပြောထားပါဗျ။အဲ့ဒီအရေးအတွက်အတိုင်းဆန္ဒပြုသူမရှိဘူးဆိုရင်တော့မဲနိုင်တဲ့စနစ်ကိုကျင့်သုံးမှာဖြစ်တယ်လို့စစ်တပ်ကဆိုပါဗျ။မကြသေးခင်ရပိုင်းအတွင်းမှာတော့အပတ်စဉ်တက်ဖွင့်ပွဲကိုနေရာတိတိမှဖွင့်ပွဲတွေပြုလုပ်ပြီးကျင်းပခဲ့တယ်လို့နိုင်ငံပိုင်မီဒီယာတွေမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းစစ်တပ်ကအရင်ကတည်းကလူသစ်စုဆောင်းမှုတွေကိုစာတင်ကြောင်းနေနဲ့လူအများပြားသွားလာတဲ့နေရာတွေမှာလုတာကြောင့်လူများကစိုးရိမ်ကြောက်ရွံ့နေကြပါတယ်။ချခိုင်ပြည်နယ်တောင်ပိုင်းတန်တွဲနယ်ကွားမြူနယ်တွေမှာလူငယ်တွေကိုစစ်တပ်နှန်းတွေပေးဖို့လှုံ့ဆော်နေသလိုပြည်သူစစ်အသွင်နဲ့စစ်တပ်ထဲမှာတာဝန်ထမ်းဆောင်မှုလဲတင်နှန်းတွေပေးနေပါဗျ။စစ်မှုထမ်းဥပဒေနဲ့ပတ်သက်ပြီးသတင်းတွေကအမျိုးမျိုးပြန့်နှံ့နေပြီးမိဘတွေကသားသမီးတွေကိုစိတ်မချနိုင်တာကြောင့်သတင်းတစ်ခုခုကြားတာနဲ့လိုက်လံခေါ်ဆောင်ပြီးတော့တင်းချောင်ခိုင်းကြပါဗျ။ဒါကြောင့်လဲလူငယ်တွေဟာတောတောင်တွေမြေချောင်းအင်းအိုင်ကံယူရန်ဒေတာကနေရာတွေမှာတင်းဆောင်နေကြရတာပါစစ်တပ်ကိုမထောက်ခံတဲ့လူငယ်တွေကတော့တနိုင်ငံလုံးကစစ်မျက်နှာပြင်တွေမှာစစ်ရှုံးနေတဲ့စစ်တပ်ဘက်ကပါဝင်ပြီးကိုယ့်လူမျိုးအချင်းချင်းကိုတိုက်ရမှာကြောက်တာကြောင့်အခုလိုတင်းဆောင်နေရတာဖြစ်တယ်လို့ဆိုပါတယ်ဒီလိုတင်းဆောင်နေတဲ့အထဲမှာဆယ်ကျော်တပ်ရွယ်အမျိုးသမီးတွေလည်းပါဝင်ပါတယ်ရခိုင်ပြည်နယ်ကွားမြူနယ်ကအသက်22နှစ်အရွယ်မနီလာကတင်းဆောင်နေတဲ့အမျိုးသမီးတွေကတအူးဖြစ်ပါတယ်
သူတို့ကမခေါ်ဘူးလို့လားဥက္ကဋ္ဌတွေကတော့ပြောတယ်ပေါ့ဟိုအမျိုးသမီးတွေမပါသေးဘူးလို့ဒါပေမဲ့တချို့ကြောက်တဲ့အမျိုးသမီးတွေဆိုရင်လည်းလိုက်သွားတယ်ပေါ့ဟိုနေရတဲ့လူတွေကြတော့လည်းရွာမှာကျန်ခဲ့တာ
စစ်မှုထမ်းဥပဒေကြောင့်ရက်ွက်အုပ်ချုပ်ရေးမှုတွေလည်းယာရုကနေနှုတ်ထွက်ဖို့လှုံ့ဆော်လာကြပါတယ်အဲ့ဒီထဲမှာတန်တွဲမြို့နယ်ကရက်ွက်အုပ်ချုပ်ရေးမှုဦးမင်းအောင်လည်းအပါအဝင်ပါ
အခုကကိုယ်ရမတော်မှာငါးသမီးပါတယ်သူသမီးဒီတိုက်ရဲမှာပါတယ်ဆိုရင်ကိုယ်ရရမှာတော့မဟိုတကားကိုလက်လက်ဆက်ဆက်ဖို့အားသမီးပါဆိုင်ဘယ်လိုလုပ်မလဲပဲအောင်းလို့ဘယ်လိုဆိုတာမျိုးဒီရှိနေတာပေါ့အဲဒါကြောင့်ဒီကိစ္စကဒီအုပ်ချုပ်ရေးပိုင်းမှာလုပ်နေတဲ့သူတွေအတွက်အငြင်းမခင်းဘူးပေါ့
ဒါအပြင်လူငယ်တွေခံစားနေရတဲ့အကြောက်တရားနဲ့စိတ်မလုံခြုံမှုတွေကိုလည်းဦးမယောင်ကအခုလိုပြောပြပါဗျာ
ကိုယ်ရလည်းကားပင်ပေါ့ရတော့မှဟိုခေလာပေါက်တယ်ဆိုပြီးပြပြီးကြီးနေရတယ်ဒီမှာဖြစ်နေတယ်
ဒီနေ့ဒီနေ့ဒီနေ့ကလေးတွေကအနေနဲ့ပုံများလာဖို့လို့မြင်တာပေါ့နော်။ဟာ။ကလေးတွေကမြန်မာကာကောင်းနေတာအကောင်းကြီးမေးရ။ဟိုကင်းဒီဟိုမတော်တာတခုခုများပေးရနေကြောက်လာဖို့လို့သူရရတဲ့အခြေအနေမှာရှိတယ်။
သူပါဝင်အုပ်ချုပ်ရေးမှုတွေဟာစစ်ကောင်စီရဲ့ဖိအားပေးတပ်သားစုဆောင်ခိုင်းတာကြောင့်နှုတ်ထွက်ဖို့စူးစမ်းပေမဲ့ခွင့်မပြုခဲ့တာကြောင့်ဆက်လက်လှုပ်ဆောင်နေကြရပါတယ်။တစ်ဖက်မှာလည်းကြေးရွာအုပ်ချုပ်ရေးမှုတချို့ချိန်ချောက်တက်ဖြတ်ခံရတဲ့ဖြစ်စဉ်တွေလည်းရှိနေပါတယ်။မတ်လ22ရက်နေ့ကစစ်မှုထမ်းဖို့အတင်းစုဆောင်နေတဲ့တန်တွဲမြို့နယ်ဒါဝအုပ်ချုပ်ရေးမှုဦးဝင်းရွှေအသက်ခံရပါတယ်။ရခိုင်ပြည်နယ်အတွင်းမှာမကြသေးခင်ကမြန်မာစစ်တပ်နဲ့ရခိုင်တပ်တော် AE တို့တိုက်ပွဲပြင်းထန်ခဲ့တဲ့ဒေသတွေမှာဆိုရင်အရင်တည်းကစိတ်မလုံခြုံမှုတွေနဲ့ကြောက်စိတ်တွေရှိနေရတဲ့အထက်စစ်မှုထမ်းဥပဒေကြောင့်ပိုပြီးတော့စိုးရိမ်ကြောက်ရွံ့မှုတွေတိုးလာစေပါတယ်။ရခိုင်ပြည်နယ်မှာအနည်းဆုံးလူပေါင်း3သိန်းခွဲလောက်နေရွှန့်ခွာရွှေ့ပြောင်းနေရတယ်လို့တိုက်ပွဲတွေကြောင့်ဂုံစီစင်းစင်းမှုတွေပါဖြတ်တောက်ခံထားရတဲ့အတွက်ဂုံစင်းနှုံးတွေကကြီးမြင့်လာပြီးဒေသရင်းစီးပွားရေးလုပ်ငန်းတွေပေါ်မှာကြီးမားတဲ့ရိုက်ခတ်မှုတွေရှိနေပါတယ်။တောင်ကုန်းမြို့နယ်ဒေသခံတက်ကြွလှုပ်ရှားသူတဦးဖြစ်တဲ့အသက်30အရွယ်ကိုနိုင်ကတော့ရခိုင်ပြည်နယ်တောင်ပိုင်းကပိုဆိုးလာတဲ့အခြေအနေတွေပေါ်စိုးရိမ်မှုတွေရှိနေတဲ့အကြောင်းပြောပြပါဗျ
။ကုန်ပစ္စည်းတွေမဝင်တော့တဲ့အခါမှာကားတွေပေါ်တော့အဝင်ထွက်မလုပ်ရတဲ့အခါမှာကားလုပ်ငန်းနဲ့ပတ်သက်တာအကုန်လုံးကလုံးဝရပ်သွားတာ။နောက်ပြီးတော့လူတွေမှာဝင်ငွေနည်းလာတဲ့ပစ္စည်းတွေကုန်ကြီးနှုန်းတွေတက်လာတဲ့အခါမှာလူရတထုအော်ကတော့ဝင်ဆောင်မှုတွေတို့မသုံးတော့ဥမာတုတ်တုတ်တို့ပေါ့တယ်မလားဟိုနဘိန်ကယ်ရီတို့အစားပြီးဒီလိုဝင်ဆောင်မှုတွေတို့မသုံးတော့ဘူးအဲ့ဒီအတွက်တို့တွေမှလည်းအလုပ်လက်မဲ့ဖြစ်လာတယ
်စစ်ပွဲပြိပခါတွေပိုကျဲပြန့်လာမှာကိုစိုးရိမ်မှုတွေရှိနေတဲ့ကြားကပဲလူငယ်တွေဟာအသက်မသေးအောင်ရှင်သန်နိုင်မှုစူးစမ်းနေရတယ်လို့ကိုနိုင်ကဆိုပါတယ
်ပညာလုံးမိတ်ဖက်နဲ့ဟိုထိတ်လန့်ပြီးတော့ဟိုရှောင်နေရတဲ့သူတွေမိတ်ဖက်နဲ့နေရတဲ့သူတွေဟာနောက်ပြီးတနေ့ကိုဘေးကင်းနဲ့ဆိုအောင်တော့လူပါလုံးလုံးနေမှုတွေတနည်းကိုပြအိပ်နေရပါလေ။အားကြောင့်မို့လို့လူတွေအသက်ရှင်ုံလေးပဲနေကြရတာပြ။မနေ့ကအသက်ရှင်ုံဒီဘက်ကမနေ့ကအသက်ရှင်မှုတွေဒီနေ့ကျိုးသားတယ်ပေါ့။အဲဒီဘက်ကအသက်ရှင်မှုတွေကမနေ့ကထပ်ပြီးကျိုးသားအောင်။အဲ့ဒီတော့သူတို့မှာနောက်ထပ်ဟိုတဆင့်တက်စရာအနာဂတ်ဆိုတာကြီးကကိုကိုဘဝတိုးတက်ဖို့အနာဂတ်ဆိုတာဘာလည်းမရှိတော့ဘူးရှိအောင်ပြောတယ်။
လက်ရှိအချိန်မှာကိုထုထုအောင်ကစစ်မှုထမ်းတဲ့အထက်မပါကျင်တဲ့အတွက်ရသလောက်ပုံရှောင်နေစေဖြစ်ပါတယ်။သူ့အနေနဲ့အခွင့်အလမ်းရှိတယ်ဆိုရင်တော့နိုင်ငံသားကိုတွားရောက်အလုပ်လုပ်ကင်ကျင်ပြီးအခွင့်အလမ်းမရှိဘူးဆိုရင်တော့လက်နက်ကင်တက်ဖွဲ့တဲကိုဝင်ဖို့ဆုံးဖြတ်ထားပါတယ
်။ဒီလိုမျိုးအာနာစာသိင်ကဓမ္မမနီရှင်ဟာကြောင်းလက်ဆက်မတဲ့ခင်ဟို
အာနာစာသိင်ကလည်းဒီမှာမနေခြင်းဘူး။ကြောင်းလက်ဆက်မတဲ့ခြင်းဘူး။ကျွန်တော်တင်တန်းနေဆက်တက်ပြီးနိုင်ငံသားတွားဖို့ရှိတာအခုဆိုပို့ဆိုးပေါ့ဒီမှာနေဦးမနေချင်တာနိုင်ငံသားပဲသွားချင်တာ
တို့အတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါတယ်နောက်တစ်ပတ်ထုတ်လင်းမယ့်တို့အတန် focus ကိုလည်းစောင့်မျှော်နားဆင်ပေးပါအောင်ရှင်
Frontier မြန်မာဝိုင်းတော်သားတွေတင်ဆက်တဲ့ဒုအတန်အစီအစဉ်ဖြစ်ပါတယ်အခုဆက်ပြီးတော့ဦးတမောင်တန်းရဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေပြိုင်ကဘာအစီအစဉ်ကိုလည်းထုတ်လွှင့်ပေးပါဦးမယ်ဂျာမနီကအစ္စရေးကိုလက်နက်တင်ပို့လို့နီကာရာဂွာနိုင်ငံကနိုင်ငံတကာတရားရုံး ICJ မှာဂျာမနီကိုတရားစွဲပါတယ်ဒီလိုပဲဒီမြန်မာစစ်ကောင်စီကိုလက်နက်တင်ပို့ပေးနေတဲ့ရုရှားတရုတ်အိန္ဒိယစင်ကာပူနဲ့ထိုင်းနိုင်ငံတွေကိုရောဒီမြန်မာစစ်ကောင်စီကိုလက်နက်တင်ပို့တာတွေရက်အောင်တရားစွဲဆိုနိုင်ပါလားလူခွေလှှရှားသူမတ်ဝဝေနုကိုဦးတမောင်တန်းကဒီမိုကရေစီလူခွေရဲ့ခေပြန်ကဘာအစီအစဉ်မှာမေးမြန်းတင်ဆက်ထားပါတယ်ရှင်
ဂျာမနီနိုင်ငံကိုနီကာရာဂွာနိုင်ငံကနိုင်ငံတကာတရားရုံး ICJ မှာအိန္ဒိယရှိရနေကတရားစွဲဆိုလိုက်ပါတယ်။အစ်ရွှေကိုလက်နက်တွေပံ့ပိုးနေခြင်းအပြင်ဂျာမနီနိုင်ငံဟာလူမျိုးစုံတပ်ဖြတ်မှုကာကွယ်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုဖောက်ပြန်ရရောက်တယ်။ဘာကြောင့်လဲဆိုတော့အစ်ရွှေကဂါဇာစစ်ပွဲမှာလူမျိုးစုံတပ်ဖြတ်မှုမြောက်နိုင်တဲ့အခွင့်အရေးချုပ်ဖောက်မှုတွေကိုကျူးလွန်တဲ့လက္ခဏာတွေရှိနေတယ်လို့ ICJ တရားသူကြီးတွေကဆုံးဖြတ်ခဲ့တာ။ဂျာမနီနိုင်ငံအစ်ရွှေကိုလက်နက်တွေထောက်ပံ့နေတာကိုရပ်ဖို့အတွက်အခုလိုဆွဲဆိုခဲ့တာပါ။ဒီကြောင့်ကိုဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့အမေရိကန်နိုင်ငံနယူးယောက်ကီနယ်က
Lincoln University မှာလူမျိုးစုံတပ်ဖြတ်မှုနဲ့တခြားရက်စက်ကြံကြမှုဆိုင်ရာလူ့ကိုယ်ရေးချုပ်ပေါင်းမှုတွေလေ့လာပြီးမဟာဗိုလ်ကြီးကိုကြိုးစားနေတဲ့ဘက်ကမင်္ဂလာပါဘက်က
မင်္ဂလာပါဆရာကြီ
းဟုတ်ကဲ့ဆိုတော့ဒီစွတ်စုံတဲ့အမှုပါပေါ့နော်ဆိုအဲ့ဒီလိုလက္ခဏာရှိတယ်ဆိုတော့ဆုံးဖြတ်ချက်အထိုင်ကနေနော်နီကာရာဂွာကဂျာမီကိုတရားစွဲတာဆိုတော့တခြားရာသွေးမှုခုံရုံးနေနဲ့မတူတဲ့လိုမျိုးဖြစ်မနေဘူးလား။ဘာကြောင့်ဒီလို ICT မှာလုပ်နိုင်တယ်လဲဆိုတော့စပြီးရှင်းပြပေးပါမ
ယ်။ဟုတ်ကဲ့ပါ။ကဘာအာတရားခုံရုံးကသူကဟိုစာရာဇဝတ်တရားခုံရုံးတော့မဟုတ်ဘူး။တိုးတော်လဲဒါနိုင်ငံချင်းချင်းမှာကျမတို့အငင်းပွားမှုတွေဖြစ်တယ်ဆိုလို့ရှိရင်ဥပဒေကြောင့်ဆိုင်ရာအထူးသဖြင့်နိုင်ငံတကာဥပဒေကြောင့်ဆိုင်ရာငင်းပွားမှုတွေဖြစ်တယ်ဆိုရင်ဖြစ်ရှင်းရတဲ့တရားရုံးဖြစ်တယ်ပေါ့နော်။နီကရာဂွာမှာဆွဲဆိုပိုင်ခွင့်ရှိမရှိဆိုရဲဟာနောက်ပြီးတော့ဒီမှုကိုဆက်လက်ပြီးတော့ဆွဲဆိုလို့ရမရဆိုရဲဟာကိုတရားရုံးကဆုံးဖြတ်မှာပါ။လောလောဆယ်ကတော့နီကရာဂွာက ICJ ရဲ့ဟို statute article 36 39 article 40ရတော့သူတို့တရားဆွဲဆိုထားတာပေါ့နော်။ဆိုလိုချင်တာကဒီလိုမျိုးဒီ ICJ statute ကိုအလုံးစုံလက်ခံထားတဲ့နိုင်ငံတွေအချင်းချင်းမှာအကယ်လို့အဲ့ဒီလက်ခံထားတဲ့အတွက်ကြောင့်မို့လို့ဒီသက်ဆိုင်ရာနိုင်ငံတကာဥပဒေတွေကိုချိုးဖောက်တယ်ဆိုလို့ရှိရင်ချိုးဖောက်တာပဲဖြစ်ဖြစ်ခုနဘာသာပြန်မှုလွဲတာပဲဖြစ်ဖြစ်အငင်းပွားမှုတစုံတရာဖြစ်တယ်ဆိုလို့ရှိရင်ဒီလိုအချင်းချင်းဒီတရားရုံးမှာသွားပြီးတော့ဆုံးဖြတ်နိုင်ယူခံပိုင်ခွင့်ရှိတယ်ဆိုတဲ့ကြိုးကြောင
်
အခြေအခြေခံကနေပြီးတော့မှအာဒီနီကာရာဂွာတရားဆွဲဆိုတာဖြစ်တယ
်ဒါနဲ့ဆက်နွယ်ပြီးတော့เนาะကျွန်တော်မြန်မာနိုင်ငံနဲ့ပတ်သက်ပြီးမေးချင်ပါတယ်ဆိုတော့မြန်မာနိုင်ငံကဒီလူမျိုးစုံတပ်ဖြတ်မှုကာကွယ်ရေးရောလူသားချင်းစာနာမှုဥပဒေကိုပေါ့เนาะကျွန်တော်တို့လက်မှတ်ထိုးထားပြီးတဲ့နိုင်ငံလို့ကျွန်တော်သိပါတယ်ဆိုတော့မြန်မာနိုင်ငံကိုလူမျိုးစုံတပ်ဖြတ်မှုနဲ့ဂါပြာကလည်းဆွဲဆိုထားပြီးပေါ့เนาะပြီးတော့စစ်ကောင်စီကအာဏာသိမ်းပြီးတဲ့နောက်မှာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝမှု climate change humanity နဲ့စစ်ရာဇဝမှုတွေကိုကျူးလွန်တဲ့ထောက်ထားတွေရှိနေတယ်လို့လည်းဒါကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးကိုယ်စားလှယ်ကလည်းပြောတယ်ပြီးတော့2018ခုနှစ်မှာဖွဲ့စည်းပေးခဲ့တဲ့ကျွန်တော်တို့တရားလွတ်လပ်သောစုံစမ်းစစ်ဆေးရေးအဖွဲ့ IMM ပေါ့နော်ကုလသမဂ္ဂရဲ့ဖွဲ့ပေးခဲ့ဒီအဖွဲ့ကလည်းပြောထားတာတွေရှိပါတယ်ဒါပေမဲ့စစ်ကောင်စီကိုလက်နက်ထောက်ပံ့နေကြတာတွေရှိနေတယ်ဒီ IIM နဲ့လူခွေရေးသူကိုယ်စားလှယ်တွေကပြောထားတဲ့အချက်လက်တွေအရာနော်နိုင်ငံတိုင်းငံကနေမှမြန်မာနိုင်ငံကိုလက်နဲ့ထောက်ပံ့နေတဲ့နိုင်ငံတွေကိုတရားစွဲရင်ရောဖြစ်နိုင်မလား
ဖြစ်နိုင်ပါတယ်ဒါဥပဒေကြောင်းရတော့ကျမတို့အခုနီကရာဂွာ case ကိုကြည့်မယ်ဆိုလို့ရှိရင်စိတ်ဝင်စားတဲ့နိုင်ငံတစ်ခုခုကနေပြီးတော့မှဒီမြန်မာနိုင်ငံကိုလက်နက်တင်ပို့နေတဲ့နိုင်ငံတစ်ခုခုကိုပေါ့နော်တရားစွဲဆိုလို့ရပါတယ်ဥပမာဒီကျမတို့မြန်မာပြည်ကိုအဓိကလက်နက်ပံ့ပိုးနေတဲ့လက်နက်တင်ပို့နေတဲ့နိုင်ငံတွေကဒီရုရှားရဲ့ပြီးလို့ရှိရင်ကျမတို့ China ပေါ့နော်တရုတ်နိုင်ငံရဲ့ရုရှားရဲ့တရုတ်ရဲ့နောက် Singapore ရဲ့ India ရဲ့ဒီ Thailand ရဲ့ဖြစ်ပါတယ်တခြားနိုင်ငံတွေလည်းရှိသေးတယ်ပေါ့နော်အဓိကတော့ရုရှား China Singapore နဲ့အိန္ဒိယပေါ့နော်ဒီနိုင်ငံတွေကနေပြီးတော့လက်နက်တွေစစ်ကောင်စီကရနေတာဖြစ်တယ်ဆိုတော့အဲ့ဒီနိုင်ငံတွေကိုကျွန်တော်တို့တခြားသောခုနကလက်မှတ်ထိုးထားတဲ့နိုင်ငံတွေကနေပြီးတော့မှတရားစွဲဆိုလို့ရပါတယ်သို့တော့ကျွန်တော်တို့ကြည့်ရမှာကဒီနိုင်ငံတွေကရော ICJ ရဲ့ jurisdiction ကိုလက်ခံထားလာဆိုတာဟာကိုလည်းကျွန်တော်တို့ကြည့်ရမှာဖြစ်တယ်သို့တော့ IHL အရာဆိုလို့ရှင်ဒီမှာကျွန်တော်တို့just go again ဆိုတဲ့ principle အရာဆိုလို့ရှင် internationalnorms တွေနိုင်ငံတကာဥပဒေတွေနိုင်ငံတကာ
စံနှုန်းတွေ
ကိုမဖြစ်မနေလိုက်နိုင်ရမယ့် argument လည်းရှိပါတယ်ဆိုတော့ကျွန်မအမြင်ပြောရင်တော့တို့နိုင်ငံတစ်ခုခုကနေပြီးတော့မှစစနာလို့ကျွန်တော်နိုင်ငံကိုတင်ပို့နေတဲ့နိုင်ငံကိုစိတ်ဝင်စား jurisdiction ရှိတဲ့နိုင်ငံတစ်ခုခုကိုတရားစွဲဆိုခြင်းနဲ့ဆိုရင်စွဲဆိုလို့ဟိုရပါတယ်ဘယ်လိုစွဲဆိုပိုင်ခွင့်ပေါ်အခြေခံပြီးတော့မှကျွန်တော်တို့ကစွဲဆိုမလဲဆိုတဲ့ဟာရဲ့အဲနောက်ခါကျတော့ခုနဘယ်တိုင်းပြည်ကိုတော့စွဲဆိုလို့ရတယ်လဲဆိုတဲ့ဟာလေးကိုတော့နည်းနည်းလေးလေ့လာရမယ်လို့ကျွန်တော်မြင်ပါတယ
်စောစောကလည်းမဝင်ပြောသွားတယ်လို့ပေါ့နော်ဒီလက်လက်တင်ပို့နေတဲ့နိုင်ငံတွေထဲမှာ မနိုင်ငံရဲ့အင်းနီတဲ့နိုင်ငံတွေလည်းဖြစ်တဲ့တရုတ်ရဲ့အိန္ဒိယရဲ့
ဒါ
နိုင်ငံရေးညလည်းဒီမိုကရေစီလှုပ်ရှားမှုနဲ့အပြောင်းလဲအတွက်ငြိမ်းချမ်းရေးအတွက်ညလည်းဒီနိုင်ငံနိုင်ငံအရေးကြီးတဲ့နိုင်ငံတွေဖြစ်တဲ့အထူးသဖြင့်တရုတ်ဝနိုင်ငံအရေးကြီးတဲ့ဆိုတော့မဝဝင်ညူကဒါလူခွေတက်ချွတ်လှုပ်ရှားသူတယောက်ပြီးတော့ပညာရေးဆိုင်ရာနေလာနေတဲ့သူတယောက်ပေါ့နော်ဒါပေမဲ့နိုင်ငံရေးဘက်ကလူတွေအနေနဲ့ကြတော့နိုင်ငံရေးပါဝါတွေရဲ့အနေထားအထူးသဖြင့်တရုတ်ရဲ့ပါဝါအနေထားပြည်ပင်းပေါ်တက်ရောက်မှုတွေကိုလည်းချိန်ရတယ်ဆိုတော့
ဟုတ်ကဲ့
ဒါကြောင့်ဒီလိုတရားစွဲဖို့ရေးနဲ့ပတ်သက်ပြီးတော့ကမဝင်လို့အနေနဲ့ကြည့်မယ်ဆိုရင်ဘလို့စိန်ပေါ်ချက်တွေကိုနိုင်ငံရေးဘက်ကပုံကိုရင်းဆွဲရမယ်လို့မဝင်ထင်တယ
်ဆိုအဓိကကတော့ရုရှားနဲ့ China ပေါ့ဒီရုရှားနဲ့ China ကိုကျမတို့ဟိုရင်းဆိုင်ဖို့အတွက်ကိုRicks Eugene เนี่ยဒါမှမဟုတ်ရအချင်းဒီလိုမျိုးအမှုတစ်ခုဆွဲရဆိုကျမတို့အချင်းပေးရမယ်ပတ်စံပေးရမယ်เนาะပြည်နိုင်ငံရေးရဆုံးဖြတ်ချက်တွေရှိမယ်အဲ့လိုမျိုးအခြေခံတွေပေါ်စဉ်းစားပြီးတော့မှတကယ်ကိုတိုက်တိုက်တွန်းတွန်းနဲ့လှုပ်ချင်တဲ့နိုင်ငံရှိရင်တော့ကျမတို့ကဖြစ်နိုင်ပါတယ်အဲ့လိုမဟုတ်ရင်တော့မဖြစ်နိုင်ဘူးပေါ့เนาะနိုင်ငံကြီးရတော့ကျမအမြင်ပြောရင်အဲမမာပြည်ရဲ့အခြေအနေမှာတော့ Ukraine နဲ့တော့မတူဘူးလေเนาะ Ukraine ကိစ္စမှာဆိုလို့ရှိရင် Russia ကိုတရားစွဲဆိုတဲ့နိုင်ငံတွေတပုံကြီးရှိရဲဒါပေမဲ့မမာပြည်ရဲ့အခြေအနေမှာတော့နည်းနည်းတော့နှစ်တုတ်နှစ်တုတ်ဖြစ်တဲ့ခါကျတော့ကျမတို့တော့ကတော့တကယ်ဒါကိုတွန်းကျင်နေဆိုလို့ရှင်တော့တော်တော်လေးတိုက်တိုက်တွန်းလုပ်ရမယ်လို့ထင်တယ်တကယ်တမ်းတရားစွဲဆိုဖို့ဟိုကိစ္စကိုတိုက်တိုက်တွန်းတွန်းလုပ်မယ်ဆိုရင်တော့လုပ်လို့ရတယ်သို့တော့ဒါလွယ်ကူတဲ့ process တော့မဖြစ်နိုင်ဘူးသို့ပေမဲ့လည်းခုနလိုကျမတို့လူခွင့်ရလှရှားတဲ့အဖွဲ့တွေကပဲဖြစ်ဖြစ်ပေါ့နော်ဒါမှမဟုတ်နိုင်ငံရေးဘက်မှာနိုင်ငံရေးဘက်မှာပါဝင်နေတဲ့အစုအဖွဲ့တွေကပဲဖြစ်ဖြစ်ဒီလိုမျိုးလှုပ်ရှားမှုတစ်ခုကျမတို့ရှိလာတယ်ဆိုလို့ရှိရင်တော့ဒီနိုင်ငံတွေအေကိုနည်းနည်းဟန့်သွားစီလောက်တယ်လို့တော့ကျမမြင်တယ်ဟို strategy အနေနဲ့ပေါ့နော်တကယ်ပဲ view ဟာတရက်အနေနဲ့အသုံးချမယ်ဆိုလို့ရှိရင်တော့ကျမတို့ကတော်တော်လေးကိုအားထုတ်အားစိုက်ပြီးလှုပ်လို့ရှိရင်ဖြစ်လာနိုင်ပါတယ်သို့တော်လည်းဒီလိုအားစိုက်မှုအားထုတ်မှုတွေကျမတို့ရှိခြင်းအပြင်ဒီလိုမျိုးလှုပ်ရှားမှုတွေရှိနေရဆိုတဲ့ဟာကိုဒီနိုင်ငံတွေကနေပြီးတော့မှအာကျမတို့ဟိုဒီနိုင်ငံတွေကသတိထားမိသွားတယ်ဆိုလို့ရှိရင်အတိုင်းတာတစ်ခုထိသူတို့ရဲ့လက်နက်တင်ပို့မှုရောင်းချမှုတွေစစ်တပ်ကိုလက်နက်တင်ပို့ရောင်းချမှုတွေကိုသူတို့ဟို short chat သွားနိုင်တယ်ပေါ့နော်ပြီးလို့ရှိရင်သူတို့ရဲ့ဒီတိုက်ရိုက်စစ်တပ်ကိုထောက်ခံအားပေးမှုတွေကိုလည်းသူတို့သတိထားသွားနိုင်တယ်သူတို့ handle လို့တော့ဖြစ်သွားနိုင်တယ် view ဟာတစ်ခုအနေနဲ့ view ဟာတစ်ရက်အနေနဲ့ကျမတို့ကအသုံးချလို့ရတယ်လို့ထင်ပါတယ်ဥပမာနိုင်ငံရေးဘက်ကပုံကိုယ်တွေကဖွဲ့စည်းတချို့ကလုတာပဲဖြစ်ဖြစ်အကုန်လုံးအနေနဲ့လုတ်ဆရာမလို့ပါဘူးအင်အားစုတစုကနေပြောဒီလိုလုတ်လာတယ်လှရှားမှုတွေရှိလာတယ်ဆိုလို့ရှိရင်ကျွမ်းချင်တဲ့နိုင်ငံရေးတစ်စုံလုံးကိုလည်းထိခိုက်မှုမရှိဘဲနဲ့အတိုင်းအတာတစ်ခုထိဒီနိုင်ငံတွေကိုတကယ်တည်းလက်နဲ့တင်ဖို့ရောင်းချနေတဲ့အင်းကြီးချင်းနိုင်ငံတွေကျမတို့အတွက်လည်းအရေးပါတဲ့နိုင်ငံရေးရအရေးပါတဲ့နိုင်ငံတွေကိုတော့အဟံတားဖြစ်သွားစေမယ်လို့တော့ကျွန်မမြင်ပါတယ် counter productive တော့မဖြစ်ပါဘူးကျမတို့ကအဓိက strategy ပေါ့နော်မဟာဗျူဟာနဲ့ကျင့်ကပ်မှုပုံစံကျမတို့ဟိုကောင်းဖို့တော့လိုတယ်ပေါ့နားလည်ဖို့တော့လိုတယ်ပေါ့တော်လိုင်းတစ်စုံလုံးကနေပြီးတော့တတနဲ့ထွက်ပြီးလုပ်တယ်ဆိုလို့ရှင်တော့ဒါတမျိုးဖြစ်နိုင်တယ်ဆိုတော့ actors တွေကဒီလိုဖြစ်လာဖို့တွန်းတဲ့ actors တွေကတော့ဒါသတိထားပြီးလုပ်ရမယ့်ဟာမျိုးပေါ့နော်အဓိကတော့လှူရှားမှုနဲ့ကျတော့ view ဟာကျင့်ကပ်မှုတွေကောင်းပြီးတော့ဒီလိုမျိုးတော့ငါတို့စီမှာလည်းလုပ်လို့ရပါလားဆိုပြီးတော့လုပ်ကြပြီးတော့မှခုနလှူရှားမှုတွေရှိလာတယ်ဆိုရင်တော့မှဒါကောင်းမယ်လို့ကျွန်မထင်တယ်တကယ်တရားဆွဲဆိုတာဟိုဆွဲဆွေမှုတီဖြစ်လာတာတော့နောက်ထပ်တစ်ဆင့်ပေါ့နော်ဟုတ်
ဟုတ်ကဲ့ဆိုကျေးဇူးအများကြီးတင်ပါတယ်မဝင်
ဟုတ်ကဲ့ပါဟုတ်ကဲ့ပါဆရာကျေးဇူးပ
ါဟုတ်ကဲ့အခုဆွေးနွေးပေါ်ခဲ့တဲ့သူကတော့ New York ပြည်နယ် Binghamton University ကလူမျိုးစုံတပ်ဖြတ်မှုနဲ့ရက်ဆက်ကြိုက်ကြုံမှုနဲ့တခြားလူခွေချိုးဖောက်မှုတွေကိုလေ့လာမှာပေါ်ရင်ကိုစူးစမ်းနေတဲ့မဝင်သူဖြစ်ပါတယ်ကျွန်တော်တောင်းဆန်ပါ
ဥဒမောင်တပ်ပုံမှန်တင်ဆက်ပေးနေတဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကဘာအစီအစဉ်ဖြစ်ပါရဲ့ရှင်။ April 23ရက်စနေညရေဒီယိုအစီအစဉ်တွေကိုနားဆင်နေကြရတာပါ။နောက်ထပ်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကဘာသတင်းတွေကတူတာပတ်စဉ်ကဏ္ဍတွေကိုလည်းဆက်ပြီးတော့လှုံ့ဝင်ပေးမှုရှိသေးတာမို့စောင့်မျှော်နားဆင်ပါအောင်ရှင်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်တဲ့တဲ့တွေကိုဖြန့်ချိခြင်းနဲ့တပြိုင်တည်းရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင် VOA သတင်းနဲ့ပြည်သက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်
မင်္ဂလာညချမ်းပါရှင်2024ခုနှစ်ဧပြီလ23ရက်စနေညရေဒီယိုအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါမြန်မာစံတော်ချိန်ည9:00ကနေ10:00ထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ်ကျမတို့ရဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32နဲ့58တို့ကနေဖမ်းယူနားဆင်နိုင်ပါတယ်စနေတနင်္ဂနွေမှာတော့လိုင်းလက်မီတာ190 kHz 1509ကနေလည်းထုတ်လွှင့်ပေးပါတယ် VUE ရဲ့အစီအစဉ်တွေကိုတော့ရုပ်သံအစီအစဉ်ဖြစ်တဲ့ VUE ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာကြည့်ရှုလို့လည်းရပါတယ်ရှင်စနေညအပတ်စဉ်ကဏ္ဍတွေဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အထည်ကဒီအာရှနိုင်ငံကြီးနဲ့ဆက်စပ်တဲ့သတင်းတွေကိုအရင်ဆုံးကြားရပါမယ်။မြောက်ဝတီကိုစစ်ကောင်စီဘက်ကလက်တုပ်ပြန်မတိုက်ခိုက်ဖို့နဲ့တွဲဆုံဆွေးနွေးဖို့ထိုင်းနိုင်ငံသားရေးဝန်ကြီးကတိုက်တွန်းပါရယ်။နောက်ဂျပန်ဖိလစ်ပိုင်အမေရိကန်ထိပ်သီးတွဲဆုံကြတဲ့အချိန်မှာတရုတ်ရုရှားနဲ့မြောက်ကိုရီးယားနိုင်ငံတွေကလည်းအပြန်အလှန်တွဲဆုံတာတွေရှိပါရယ်။ဒီလိုအာရှနိုင်ငံကြီးသတင်းတွေကိုစုစည်းပြီးတော့ဒီတစ်ပတ်အာရှနိုင်ငံကြီးအစီအစဉ်မှာကိုစုံမှုကြောတင်ဆက်ထားပါရယ်ရှင်။
ပြီးခဲ့တဲ့ဂျပန်ကအာနာသိန်းစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေးတပ်မတော် KNL ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF ပူးပေါင်းတပ်ဖွဲ့တို့အကြားတိုက်ပွဲတွေပြင်းထန်ခဲ့ပြီးမြောက်ဝတီကိုသိမ်းပိုက်နိုင်ပြီလို့ KNL PDF ဘက်ကပြောပါတယ်မြောက်ဝတီအနီးပတ်ဝန်းကျင်မှာပြင်းထန်တဲ့တိုက်ပွဲတွေဖြစ်ခဲ့ပေမဲ့မြောက်ဝတီမြို့အတွင်းမှာတော့အပြင်းအထန်မဖြစ်သေးပါဘူးဒါပေမဲ့မြို့ကန်အရသားတွေကတော့ကြောက်လန့်တဲ့အတွက်ထိုင်းနိုင်ငံဘက်ကိုအများအပြားဝင်ရောက်ခိုးလုံကြပါတယ်ထိုင်းနိုင်ငံကမြန်မာနိုင်ငံသားတွေကိုလက်ခံနေပြီးတပ်တွေလည်းနေစပ်တလျှောက်ချထားပါတယ်။ဧပြီလ12ရက်နေ့တုန်းကတော့ထိုင်းနိုင်ငံရဲ့ဝန်ကြီးပရန်ပရီဘဟိဒနုကရာဟာဘဲဆောင်မြို့ကိုရောက်လာပြီးမြောက်ဝတီမှာအကြမ်းဖက်တိုက်ခိုက်မှုတွေဆက်မဖြစ်ဖို့စကစဘက်ကလက်တုံပြန်မတိုက်ခိုက်ဖို့နဲ့ထိုင်းအနေနဲ့ဂျောင်းဝင်ညှိနှိုင်းပေးလို့ကြောင်းပြောဆိုခဲ့ပါတယ်
။เราได้ส่งคนไปพูดคุยกับเขาแล้วนะครับแล้วก็ณวันนี้เนี่ยสถานการณ์เนี่ยเขาก็บอกว่ามันเนี่ย
ဒီကနေ့အခြေအနေကိုဆွေးနွေးဖို့သူတို့စီကိုကျွန်တော်တို့လူလွတ်ခဲ့ပါတယ်စစ်ကောင်စီဘက်ကပြောတာကတော့အခုအချိန်ထိအကြမ်းဖက်လက်တုံ့ပြန်တိုက်ခိုက်တာမလုပ်ရသေးပါဘူးလုပ်ချင်ပြီးခဲ့တဲ့ရက်ကလေးကလုပ်ခဲ့ပြီလို့ပြောပါတယ်သူတို့ဟာအချိန်မီအကြမ်းဖက်တုံ့ပြန်တိုက်ခိုက်နေတဲ့အနေအထားမှာရှိပါတယ်ဒါပေမဲ့ကျွန်တော်ထင်တာကတော့သူတို့အနေနဲ့ဆွေးနွေးဖြေရှင်းလို့ပုံရပါတယ
်ထိုင်းနိုင်ငံသားရဲ့ဝန်ကြီးကအခုလိုပြောဆိုနေပေမဲ့လည်းအခုချိန်အထိတော့တိုက်ပွဲတွေပြင်းထန်နေစေဖြစ်ပါတယ်စစ်ကောင်စီတပ်သားတွေအများအပြားလက်နက်ချပြီး KNL PDF တပ်တွေကမြောက်ဝတီကိုသိမ်းပိုက်ထားနိုင်ပြီဆိုပေမဲ့စစ်ကောင်စီတပ်တချို့ကြံရှိနေသေးပြီးတိုက်ပွဲတွေကြိုကြားဖြစ်နေပါတယ်။တိတ်ရှောင်လာတဲ့မြောက်ဝတီမျိုးကံတဦးကအခုလိုပြောပါတယ်
။ငြိမ်နေတာကိုကြောက်တာ။အဲဒါကြောင့်မလို့ဖြစ်လာနိုင်ကြီးများတယ်ပေါ့။တချို့အတွေ့အကြုံရှိတဲ့လူလည်းအဲ့လိုပြောတယ်ပေါ့။အဲ့လိုကိုဗီနာမှာအဲ့လိုကြားတဲ့ခါကျတော့ကျွန်တော်တို့ကလည်းအတွေ့အကြုံရှိတဲ့လူကပြောတဲ့ခါကျတော့ဖြစ်လာနိုင်ကြီးရှိတယ်ပေါ့။ဖြစ်လာရင်ဒီဆက်ကြမ်းမယ်ဆိုတော့ဘာညာခါကျတော့ကျွန်တော်တို့ကဒီကုပြန်ပြောင်းလာတဲ့သဘောမျိုးပဲ
စစ်ကောင်စီဘက်ကလည်းမြောက်ဝတီကိုပြန်လည်သိမ်းပိုက်နိုင်ဖို့စစ်ကြောင်းသုံးကြောင်းခွဲပြီးတန်ကြက်ကားတွေအပါအဝင်စစ်ကူတွေပို့နေပါတယ် KNL PDF တပ်တွေကဖြတ်တောက်တိုက်ခိုက်နေတဲ့အတွက်ကြုံတို့အပါအဝင်နေရာတချို့မှာတိုက်ပွဲတွေပြင်းထန်နေပါတယ်စကစဘက်ကလေကြောင်းတိုက်ခိုက်မှုတွေလည်းဆက်လုပ်နေပါတယ်သုံးသပ်သူတချို့ကတော့မြောက်ဝတီမျိုးသိမ်းတိုက်ပွဲဟာအခြားအရာဒေသတွေကမျိုးသိမ်းတိုက်ပွဲတွေထက်နိုင်ငံရေးအရာပို့ပြီးအရေးပါတယ်လို့သုံးသပ်ကြပါတယ်။မြဝတီဟာတရားဝင်မှုရှိတယ်လို့ကြေကြော်ထားတဲ့ NUG ဂျာကာလာအစိုးရအခြေစိုက်ရာ KNU ဒေတာအတွင်းမှာရှိနေပြီး NUG လက်အောက်ခံတပ်တွေနဲ့အခြား PDF တပ်တွေအဓိကအခြေစိုက်ရာ KNU တပ်မဟာ6နဲ့တပ်မဟာ9အကြားမှာရှိနေပါတယ်။ဒါကြောင့်မြဝတီကိုအပြည့်အဝထိန်းချုပ်နိုင်ခဲ့ရင်မြဝတီဟာအတိုက်အခံမျိုးတော်ဖြစ်လာနိုင်ပြီးနိုင်ငံတကာအသိမှတ်ပြုမှုတွေလည်းပြောင်းလဲလာနိုင်တယ်လို့သုံးသပ်ကြပါတယ်။အခုလိုအချိန်မှာပဲ6လဒေါ်လာပြီဖြစ်တဲ့ Israel Hamas စစ်ပွဲဟာဆက်လက်ပြင်းထန်နေပါတယ်။အပြစ်ရဖို့ကုလသမဂ္ဂနဲ့နိုင်ငံတကာကတိုက်တွန်းနေပေမဲ့လည်းဖြစ်မလာသေးပါဘူး။ Israel က Rafah အပအဝင်နေရာအတော်များများကိုဗုံးကျဲတိုက်ခိုက်နေတဲ့အတွက်နေစဉ်တေဆုံးသူဦးရေတိုးလာနေပါတယ်။အော်တိုဘာလ9ရက်နေ့ Hamas တွေ Israel ကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူ1,000ကျော်တေဆုံးပြီးနောက်Israel ရဲ့ Gaza ဒေသစစ်စင်ရေးမှာဒီကနေ့အထိ Palestine 3,350 ကျော်သေဆုံးပြီး 9,600 ကျော်ဒဏ်ရာရရှိခဲ့ပါတယ်။အာရှဒေသတွင်စီးရီးပဋိပက္ခတွေနဲ့တိမာမှုတွေရှိနေချိန်မှာဂျပန်ဖိလစ်ပိုင်နဲ့အမေရိကန်ထိပ်သီးအစည်းအဝေးကို အမေရိကန်သမ္မတအင်ဗျူတော်မှာဧပြီလ17ရက်နေ့ကပြုလုပ်ခဲ့ပါတယ်။ဒါဟာပထမဆုံးအကြိမ်ဖြစ်ပြီးမဟာမိတ်ကန္တာအသင်းဖွင့်လှစ်လိုက်တာလို့သမ္မတဘိုက်ဒန်ကပြောပါတယ်
။ Today we commit to writing that story in the future together.
အနာဂတ်မှာအင်ဒိုပစိဖိတ်ဒေသလွတ်လပ်ဖို့ဖွင့်လှစ်ဖို့ကြွယ်ဝချမ်းသာဖို့ကျွန်တော်တို့အတူတကွပူးပေါင်းလှုပ်ဆောင်မယ်ဆိုတာကိုဒီကနေ့တန်ဓေထံချမှတ်လိုက်တာဖြစ်ပါတယ
်။ဒီထိပ်သီးအစည်းအဝေးမှာတရုတ်နဲ့တင်းမာနေတဲ့တောင်တရုတ်ပင်လယ်ထိုင်ဝမ်အရှေ့တရုတ်ပင်လယ်ကိစ္စကာကွယ်ရေးပူးပေါင်းဆောင်ရွက်မှုနည်းပညာနဲ့အာကာသဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေပါဝင်ပါတယ်။ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါအမေရိကကိုရောက်ရှိတဲ့ဧပြီလ10ရက်နေ့မှာပဲရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလေဗရော့ဟာတရုတ်ပြည်ကို2ရက်ကြာရောက်ရှိသွားပါတယ်။နှစ်နိုင်ငံဆက်ဆံရေးပုံမနှဆိုင်ဖို့ယူကရိန်းစစ်ပွဲကိစ္စအမေရိကန်နဲ့မဟာမိတ်တွေကိုတုံ့ပြန်မဲ့နိုင်ငံသားရေးမူဝါဒတွေကိုနှစ်နိုင်ငံဆွေးနွေးခဲ့ပါတယ်။တရုတ်ကတော့ဂျပန်ဖိလစ်ပိုင်အမေရိကန်ထိပ်သီးအစည်းအဝေးနဲ့မဟာမိတ်ပြုမှုကိုဝေဖန်ကန့်ကွက်ပါတယ်ပြောရေးဆိုခွင့်ရှိသူမော်နင်ကဧပြီလ12ရက်နေ့မှာပြောဆိုခဲ့ပါတယ်
။中方对日方有关言论表示强烈不满和坚决反对。以下
ဘယ်နိုင်ငံကမဆိုအုပ်စုဖွဲ့ချေလေတဲ့နိုင်ငံရေးကိုတရုတ်ကအခိုင်အမာဆန့်ကျင်ပါတယ်။တခြားနိုင်ငံတွေရဲ့လုံခြုံရေးနဲ့အကျိုးစီးပွားကိုအားနည်းသွားစေပြီးရင်ဆတဲ့ဘယ်လိုလုပ်ရမျိုးကိုမဆိုဆန့်ကျင်ပါတယ
်။တရုတ်ကအခုလိုပြောဆိုခဲ့ပြီးသုံးနိုင်ငံထိပ်သီးအစည်းအဝေးကျင်းပနေစဉ်ဧပြီလ12ရက်နေ့မှာပဲတရုတ်ရဲ့တတိယအရေးပါဆုံးထိပ်တန်းကောင်းဆောင်လွှတ်တော်ဥက္ကဋ္ဌကျောင်းလီဂျီဟာမြောက်ကိုရီးယားမြို့တော်ကိုတွားရောက်ခဲ့ပြီးနိုင်ငံရေးစီးပွားရေးအပါအဝင်ကန္တာပေါင်းစုံပူးပေါင်းဆောင်ရွက်ရေးဆွေးနွေးခဲ့ပါတယ်။အခုလိုအခြေအနေတွေကြောင့်အာရှဒေသတွင်းအင်အားကြီးနိုင်ငံအုပ်စုတွေရဲ့ပြိုင်ဆိုင်မှုပုံမိုတင်းမာလာနေကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစည်းအဝေးမှာတင်ပြလိုက်ရပါတယ်။
ထိတ်တန့်ရအာရှဒေသကသတင်းတွေကိုစူးစိပြီးတော့ပုံမှန်တင်ဆက်ပေးနေတဲ့အာရှနိုင်ငံရေးအစီအစဉ်ကိုကုစော်မိုးကျော်တင်ဆက်ပေးခဲ့တာပါရှင်။စနေညအပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးအောင်ပါပါ။သတင်းတွေကတူတာနဲ့ဥရုယာတင်းနဲ့အနာဂတ်ကဘာအစီအစဉ်တွေမတိုင်ခင်မှာတော့အခုလေယာစီးပွားသတင်းတွေကိုကြည့်ကြရအောင်ပါ။တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ဘက်ကလမ်းကြောင်းတွေပိတ်ထားပြီးဂျင်းစေးရရှိမှုနှေးပါသွားတယ်လို့ကုန်သည်တွေကပြောပါရယ်။ဒီသတင်းတွေအပြင်တစ်ပတ်အတွင်းလေယာထွက်ကုန်တီးနှံစင်းတို့အတက်အကျတွေကိုဘယ်လိုရှိနေတယ်လဲဆိုတာကိုတော့လေယာစီးပွားသတင်းတွေကိုစူးစိပြီး Farmer Times Media ကတင်ဆက်ထားပါရယ်ရှင
်။မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရယ်။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်တော့လေယာစီးပွားသတင်းတွေကိုကိုမြင့်မေဟန်နဲ့သူကျမမီစပေကတင်ဆက်ပေးတော့ပါမယ
်။ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ရခိုင်ပြည်နယ်နယ်စပ်လမ်းကြောင်းတွေပိတ်ထားလို့ဂျင်းစေးရရှိမှုနှေးပါသွားတယ်ဆိုတဲ့သတင်းနဲ့စကြပါမယ်။ဘင်္ဂလားဒေ့ရှ်ဘက်ကကုန်ပစ္စည်းတင်ပို့နေတဲ့ရခိုင်ပြည်နယ်အတွင်းကလမ်းကြောင်းတွေကိုပိတ်ထားတဲ့အတွက်ကျင်းစေးကရာသင်းတလောက်မရရှိဘူးလို့ကုံတယ်တွေကပြောပါတယ်။ကုံတယ်ရေးလမ်းကြောင်းတွေပိတ်ထားတဲ့အတွက်တခြားဒေသတွေကိုအားထားရောင်းချနေရပြီးလက်ရှိမှာလက်ကျန်နေလာတာကြောင့်ဂျင်းဟောင်းတပိတ်တာကို4000ကနေ5000ကျပ်အထိရရှိနေပါတယ်။ရခိုင်လမ်းကြောင်းမပိတ်ဘူးဆိုရင်တော့တပိတ်တာကို5000ကနေ6000ကျပ်အထက်ဈေးအထိရရှိနိုင်တယ်လို့ရှမ်းပြည်နယ်ကလေယာထွက်ကုန်အမျိုးမျိုးရောင်းဝယ်ရေးလုပ်ငန်းသူတို့ကတုံ့သက်ပါတယ်။ဈေးကွက်ထဲကိုတော့လာမယ့်ဧပြီလလယ်ကနေမေလအတွင်းမှာဂျင်းတက်တွေဝင်ရောက်လာတော့မှဖြစ်တဲ့အတွက်ဂျင်းစေးကထပ်မိုင်ကြဆင်းနိုင်တယ်လို့ခန့်မှန်းထားကြပါဗျ။တချို့ဒေသတွေမှာတော့ဂျင်းတက်တပိတ်သားကို2000ကနေ2300ကျပ်ဈေးနဲ့ရောင်းချနေရတာလည်းရှိတယ်လို့စပိုးဆောင်တီးနံရောင်းဝယ်ရေးလုပ်ငန်းသူတို့ကပြောပါဗျ။လက်ရှိမှာရှမ်းပြည်နယ်ကထွက်ရှိတဲ့ဂျင်းတက်ကိုရန်ကုန်စိုက်ကန်းရေလန်းကျောင်းကနေစင်ကာပူနိုင်ငံကတဆင့်ဘင်္ဂလားဒေ့ရှ်ဘက်ကိုတင်ပို့နေကြပင်ပဲ။ကုန်ကြားစရိတ်များလို့တွက်ချေမကိုက်ဘူးလို့ကုန်တယ်တွေကပြောဆိုထားပါဗျ။
ဝါဝချဝေးသူမရှိလို့တောင်သူတွေနဲ့တူလောင်သာသူတွေအခက်တွင်နေပါတယ်စစ်တပ်ကအာဏာသိမ်းမှုနောက်ပိုင်းဖြစ်ပေါ်လာတဲ့တိုက်ပွဲတွေကြောင့်ဝါဝဆိုင်မျိုးသူနေပါသွားလို့ကုန်ကျင်းလက်ကျန်နေနေပြီးအချောက်ဈေးမြင့်တက်လာပြီးမယ်ဝေးသူမရှိလို့အခက်တွင်နေတယ်လို့တောင်သူတွေနဲ့တူလောင်သာသူတွေကပြောဆိုထားပါတယ်တချို့ဒေတာတွေမှာတော့တိုက်ပွဲတွေပြင်းထန်နေရကြောင့်တူလောင်သာတွေဝါဝတွေဟာပျက်စီးမှုဖြစ်ပေါ်ပြီးအရှုံးနဲ့ရင်ဆိုင်နေရသူတွေလည်းရှိနေတယ်လို့တူလောင်သူတချို့ကပြောပါတယ်လက်ရှိဈေးကွက်တွင်မှာတော့ဝါဝ6တပိတ်တာကို8500ကျပ်ကနေ10000ကျပ်ထိပေါက်ဈေးရှိနေပြီးဝါဝမုံကတော့တပိတ်တာကို13000ကျပ်ထိဈေးရရှိနေတာပါ ဈေးကမြင့်တက်နေပြီမဲ့မြင်ပြမှာတော့ဘဒုစီကိုချိန်ရောက်ရမယ်ဆိုတာကိုမသိသလိုအရင်နှစ်တွေကအဓိကဝေယူခဲ့တဲ့စေရတွေကလည်းအနှဲငယ်သာဝေယူကြတယ်လို့မြန်မာနိုင်ငံဝက်ဥဆိုင်ပြုထလုံးသူများအသင်းဝင်တောင်သူကုံတဲ့တူကဆိုပါတယ်ပြင်တွင်းဝက်ဥဈေးဝင်မှာတော့အရင်ကဈေးကွက်ပြစ်လို့အရှုံးပေါ်ခဲ့ပြီးလက်ရှိမှာတော့စစ်ဘေးကြောင့်အရှုံးပေါ်တာဖြစ်တယ်လို့ကရင်ပြည်နယ်ဝက်ဥဆိုင်ပြုထလုံးသူများအသင်းဝင်တောင်သူကုံတဲ့တူကလည်းထောက်ပြထားပါတယ်ဝါဥကိုချင်းပြည်နယ်ကင်းပြည်နယ်တနင်္သာရီတိုင်းပဲခူးတိုင်းမူပြည်နယ်ရှမ်းပြည်နယ်ရခိုင်ပြည်နယ်နဲ့မန္တလေးတိုင်းတို့မှစိုက်ပျိုးကြပြီးမြန်မာနိုင်ငံကထွက်ရှိတဲ့ဝါဥရဲ့85ရာခိုင်နှုန်းလောက်ကိုတရုတ်နိုင်ငံကအဓိကတင်ပို့နေပြီးဂျပန်ကတော့15ရာခိုင်နှုန်းလောက်တင်ပို့နေတာဖြစ်ပါတယ
်။တခြားသေးကောင်းပေမဲ့ပြည်ပတင်ပို့ဖို့စာချုပ်တွေထပ်မံလက်မခံသေးဘူးလို့ပြောဆိုလာပါတယ်။မြမတရားပြပတင်ပို့မှုမှာဈေးကောင်းရရှိနေပေမဲ့ပြည်တွင်းစားသုံးမှုနဲ့တွက်ဆပြီးမှတင်ပို့တာဖြစ်လို့ဝယ်လက်နိုင်ငံတွေနဲ့စာချုပ်သစ်ထပ်မံချုပ်ဆိုတာမျိုးမလုပ်ဆောင်သေးဘူးလို့မြမနိုင်ငံတရားနဲ့ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းကပြောပါရယ်2024ခုနှစ်ဖေဖော်ဝါရီလကုန်ပိုင်းကပြည်တွင်းမှာတရားတပိတ်တာကို3600ကနေ4000ကျပ်အထိဈေးရရှိခဲ့ပြီးမတ်လဒုတိယပတ်ခရဲကအခုချိန်ထိတပိတ်တာကို4200ကနေ6000ကျပ်အထိဈေးစတိုက်မြင့်တက်နေပါရယ်ကမ္ဘာတကြားပေါက်ဈေးတွေလည်းဇက်တိုက်မြင့်တက်နေပြီးတကြားတန်ကိုအမေရိကန်ဒေါ်လာ900လောက်ဈေးရရှိနေတာပါ။တိုက်ပွဲတွေကြောင့်နယ်မြေလုံခြုံမှုမရှိတဲ့ရှမ်းပြည်နယ်မြောက်ပိုင်းနဲ့စကိုင်းတိုင်းဒေသကြီးအတွင်းကတကြားဆက်ရုံတွေအပြည့်အဝမလဲပတ်နိုင်တာကြောင့်တကြားအထွက်နှုန်းအနည်းငယ်လျော့ကျသွားတဲ့အတွက်ပြည်တွင်းတကြားဈေးကမြင့်တက်နေတာလို့ကုန်သည်တွေကပြောပါရယ်။ပြည
်တွင်းရဲ့ဇူအချက်ကိုပြောင်းပါ။ဒီလိုအချက်ပါကတော့လည်းလည်းပြည်ပြည့်ချားပါဖို့ဒီလိုချက်
တကြားနဲ့ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းအနေနဲ့2023-2024ကြံရသည့်အတွက်ပြည်တွင်းတကြားထုတ်လုပ်မှုတန်ချိန်9,000-10,000လောက်အထိရရှိနိုင်မယ်လို့ခန့်မှန်းခဲ့ပြီးတန်ချိန်3,000လောက်ပြပတင်ဖို့နိုင်ဖို့မျှော်မှန်းခဲ့တာဖြစ်ပါတယ်ကျန်ရသည့်အချိန်အတွင်းမှာတော့ပြည်တွင်းတကြားထွက်ရှိမှုအနေအထားအရဗီယက်နမ်တနိုင်ငံတည်းကိုပဲလာစဉ်ပြန်မြတန်ချိန်9000ကနေ2000အထိတင်ပို့နေရပြီးလက်ရှိအချိန်အထိတန်ချိန်9000လောက်တင်ပို့ထားတယ်လို့ဆိုပါရယ်ကျန်ရသည့်မှာတိုက်ပွဲဖြစ်ပွားနေတဲ့စကိုင်းတိုင်းဒေသကြီးထီးကျိုင်ဒေသမှာကျန်ဆိုင်တောင်သူ6000ကျော်ရှိပြီးအရင်ကကျန်ဆိုင်ခင်းတွေကနေနှစ်စဉ်ကျန်တန်ချိန်13000လောက်အထိထွက်ရှိခဲ့တာဖြစ်ပါတယ
်ကျွန်တော်ကတော့စက်ရုံနဲ့ပလဲတော့ဦးမှာကျန်ကမနေ့ကတည်းကဈေးကောင်းပေးတာပဲအဲ့မဲ့ဟိုမခုတ်နိုင်တော့ရောင်းလို့မရဘူးလေကျွန်တော်ဆိုရင်လေးအေကာလာမခုတ်နိုင်အောင်ရာဆက်ကိုပို့လိုက်တဲ့ဂျန်ကြီးကလည်းတိုက်ပွဲဖြစ်တော့ကားတွေသွားလိုက်နားလိုက်နဲ့တော့လေဂျန်ကြီးခြောက်သွားတာတန်ရော့သွားပါတော့ပြောရင်တော့ဟိုဒီဘက်ကဂျန်ထောင်လူအားလုံးကြီးကရှုံးပါတယ
်ဂျန်တီးနံကိုစကိုင်းတိုင်းပဲခူးတိုင်းရှမ်းပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းတို့မှာအဓိကစိုက်ပျိုးကြပြီးနိုင်ငံတော်ကတရားဆက်ရုံပေါင်း23ရုံကနေတစ်နှစ်ကိုပြန်မြတရားတန်ချိန်4သိန်းလောက်ထုတ်လုပ်နေပါတယ်
အခုစပီးဧပြီလ4ရက်နေ့ကနေ9ရက်နေ့ထိဈေးကွက်တွင်တက်ကြနိုင်ပြီဖြစ်သွားတဲ့လေယာထွက်ကုန်တည်နေစင်းတွေကိုပြောပြပေးချင်ပါတယ်။ဒီတစ်ပတ်ပို့ကုန်ပေတွေထဲမှာမှတ်ပေဈေးပြည့်အေးပြီးပဲစင်းကုန်ဈေးကပြန်တက်လာပါတယ်။ရန်ကုန်မြို့နယ်ဈေးကွက်မှာဧပြီလ6ရက်နေ့ကမှတ်ပေ FAQRC တတန်းကို33,800ကျပ်ဈေးဖြစ်ခဲ့ပြီးမယ်။ဧပြီ9ရက်နေ့မှာတော့တတန်းကို33,400ကျပ်ကိုပြန်ကျဆင်းသွားပါတယ်။အဓိကဝယ်လဲဖြစ်တဲ့အိန္ဒိယမှာလည်းမြန်မာမက်ပေဈေးငိမ့်နေတယ်လို့လည်းကုန်သေးရီစီကတီးရပါတယ်မက်ပေကဈေးကွက်ထဲအဝင်နေနေပြီးမဲ့တကြံရုံးပိတ်ရရှိမတိုင်ခင်ကျွန်တင်ဝယ်ယူထားတာတွေကြောင့်လက်ကြံပေးတွေနဲ့အယောင်းဝယ်တွက်နေတယ်လို့လည်းပဲကုန်သေးရီကပြောပါတယ
်ပဲဈေးကုန်ကတော့ဈေးပြန်တက်လာပါတယ်မြန်မာပဲဈေးကုန်ကိုဝယ်ယူနေတဲ့အိန္ဒိယနိုင်ငံမှာလည်းဈေးကွက်ထဲပဲအစ်စ်တွေအဝင်နေပြီးဝယ်လိုအပ်ပုံမှန်ရှိနေတာကြောင့်ဈေးမြင့်တက်နေတာလို့ပြောပါရယ်ပဲသိန်းကုန် Red RC ကဧပြီ6ရက်နေ့မှာရန်ကုန်ဈေးတန်းကို39,900ကျပ်အထိဈေးပေါက်ခဲ့ပေမဲ့ဧပြီ8ရက်နေ့မှာတော့39,500ကျပ်ကိုပြန်ကျဆင်းသွားပါရယ်ဧပြီ9ရက်နေ့မှာတော့တန်းကို39,600ကျပ်ကိုပြန်မြင့်တက်လာတာဖြစ်ပါရယ်အိန္ဒိယရဲ့ဈေးကွက်လိုအပ်ချက်အရမြန်မာပဲသိန်းကုန်ဈေးပြန်ကျဆင်းနိုင်ခြင်းမရှိဘူးလို့လည်းကုန်သည်တွေကြားသုံးသပ်တာတွေလည်းရှိနေပါရယ်
စပူချောင်းတီးနဲ့ဖြစ်တဲ့ကျက်သူနီဈေးကတော့ဆက်ကျဆင်းနေပါဗျ။ ဈေးကွက်ထဲကဝင်များပြီးပြင်ပဈေးကွက်ဝယ်လို့အားလဲနေနေရကြောင်းဈေးချစင်နေတာဖြစ်တယ်လို့ကုန်သည်တွေကပြောပါတယ်။ရန်ကုန်ဈေးကွက်မှာဧပြီ9ရက်နေ့ကຫນွေကျပ်သူနီတပိတ်တာကိုအမျိုးစားလိုက်1600ကနေ3000ကျပ်အထိပေါက်ဈေးရှိနေပါတယ်။မစ္စလနောက်ဆုံးပတ်ဈေးကွက်ပေါက်ဈေးနဲ့ရှင်ရင်အမျိုးစားလိုက်တပိတ်တာကို100ကနေ300ကျပ်ကြာဈေးချစင်သွားတာဖြစ်ပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနေ့ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါရဲ့ရှင
်။တစ်ဖက်အတွင်းလေယာဉ်အသီးနှံဈေးနှုန်းအတက်အကျတွေနဲ့လေယာဉ်စီးပွားသတင်းတွေကို Farmer Times Media က VOA ကိုပုံမှန်တင်ဆက်ပေးနေတဲ့လေယာဉ်စီးပွားသတင်းများအစီအစဉ်ဖြစ်ပါရဲ့ရှင်။နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဥရုယာတီနဲ့နာဂတ်ကဘာအစီအစဉ်ကိုလည်းကြည့်အောင်ပါရှင်။ပြည်ထောင်နိုင်ငံစထရာဘိုမြို့ကဥရောပလူခွေးဆိုင်ရာအမြင့်ဆုံးတရားရုံး ECHR မှာဥရုယာတီအရေးတမန်ဝင်ဆုံးဖြတ်ချက်တည်းရချမှတ်လိုက်ပါတယ်။ဥရုယာတီပြောင်းလဲမှုဒါစီအစိုးရပိုင်းကအပြည့်အဝဆောင်ရွက်မှုမရှိတာဟာလူခွင့်ရေးကိုချိုးဖောက်တာဖြစ်တယ်ဆိုပြီးတော့တရားရုံးကဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ကြောင့်ဥရောပတိုက်မှာသာမကဥရုယာတီအရေးဆောင်ရွက်ချက်တွေမှာတည်ရမှုတွေရှိလာတော့မှာဖြစ်ပါတယ်။ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနန်းလောင်ကတင်ဆက်ထားပါတယ်ရှင်။
ဆွစ်ဇာလန်အစိုးရဟာဥတုရသည့်ပြောင်းလဲမှုထင်ကျုံရေးလုံလောက်စွာဆောင်ရွက်မှုမရှိဘူးဆိုတော့ဆွစ်ဇာလန်အမျိုးသမီးတွေရဲ့ဆွဲဆိုချက်ကိုဥရောပရဲ့လူအခွင့်အရေးဆိုင်ရာအမြင့်ဆုံးတရားရုံး ECHR ကအနိုင်ပေးလိုက်တာဖြစ်ပါတယ်။အမှုနိုင်လိုက်တဲ့ Senior Women for Climate Protection အဖွဲ့မှအသက်80ဝန်းကျင်အမျိုးသမီးပေါင်း2000ဝန်းကျင်ပါပါတယ်။ဖလုံအိမ်တံငွေထုတ်လို့မှုလျှော့ကြရေးနိုင်ငံတကာလိုက်နာရမယ့်ဝတ္တရားအတိုင်းဆွစ်ဇာလန်အစိုးရကဆောင်ရွက်ဖို့ပြက်ကွက်ခဲ့တယ်လို့ ECHR ကဧပြီလ9ရက်နေ့ကဆုံးဖြတ်ပါတယ်။ဥရောပတိုင်းပြည်တွေကသူရဲ့နိုင်ငံသားတွေကိုဥတုရသည့်ဖောက်ပြန်တဲ့အကျိုးဆက်တွေကနေကောင်းကောင်းကာကွယ်ပေးရမယ်လို့လည်း ECHR ကဆုံးဖြတ်ပါတယ်။ ECHR ဥက္ကဋ္ဌရှီဖာအိုလီကတရားရုံးတွေ့ရှိချက်ကိုအခုလိုဖတ်ကြားသွားပါတယ်
။ In the present caseThe court finds that there were some critical lacunae
in the Swiss authority's process. လက်ရှိချိန်မှာတရားရုံးတွင်စီးနှင်းပေါင်းတွေနဲ့ပတ်သက်လို့ဆွစ်ဇာလန်အာဏာပိုင်တွေရဲ့အရေးပါတဲ့လုပ်ငန်းစဉ်တွေမှာကွာဟချက်တွေရှိနေတာကိုတရားရုံးတွေကတွေ့ရှိခဲ့ပါဗျ။အဲ့ဒီထဲမှာကာဗွန်ဓာတ်ငွေ့ထုတ်လွှတ်မှုတနည်းပြောရရင်ဖန်လုံအိမ်ဓာတ်ငွေ့ထုတ်လွှတ်မှုလျှော့ချရေးပြည့်မီအောင်မဆောင်ရွက်နိုင်ခဲ့တာကိုလည်းတွေ့ရပါဗျ။အရင်တုန်းကလည်းဖန်လုံအိမ်ဓာတ်ငွေ့ထုတ်လွှတ်မှုလျှော့ချရေးရည်မှန်းချက်တွေကိုဆွစ်ဇာလန်နိုင်ငံကအောင်မြင်အောင်ဆောင်ရွက်နိုင်ခြင်းမရှိပါဘူး။တက်ဆိုင်ရာဥပဒေပြူရေးနဲ့စီမံခန့်ခွဲရေးမူပေါင်းတွေကိုရေးဆွဲအကောင့်ထည့်ဖော်တဲ့နေရာမှာလဲအစဉ်တစိုက်ဆောင်ရွက်မှုမရှိတာဟာလူခွင့်ရေးဆိုင်ရာပြဋ္ဌာန်းချက်ပုံမှန်ရှိကိုလိုက်နာဖို့ပြက်ကွက်တာပဲဖြစ်ပါတယ
်ဒီဆုံးဖြတ်ချက်ကြောင့်ဥရောပတိုက်ကဥဒုရသည့်အရေးတရားရပောင်းတွေမှာကြရရက်ခတ်သွားတော့မှာဖြစ်ပါတယ်ဥရောပကောင်စီအဖွဲ့ဝင်နိုင်ငံတွေမှာအလားတူဖြစ်လာမဲ့ဆွဲဆိုချက်တွေမှာ ECHR ရဲ့ဆုံးဖြတ်ချက်ကိုကိုးကားစဉ်းစားဆုံးဖြတ်ကြတော့မှာဖြစ်ပါတယ်ဒီဆုံးဖြတ်ချက်ကကြီးမားတဲ့အလဲအပြောင်းဖြစ်တယ်လို့ဥဒုရသည်ရဲ့ကြွမ်းကျင်သူတွေကသုံးသပ်ပါတယ်
။ This is an important judgment and the Swiss government takes note.
ဆွစ်ဇာလန်အစိုးရရဲ့ကိုယ်စားလှယ်အလင်းချာဘလစ်ကလည်းဒါအရေးကြီးတဲ့ဆုံးဖြတ်ချက်ဖြစ်တယ်ဆိုတာကိုဆွစ်ဇာလန်အစိုးရကအသိမှပြုသလိုတရားရုံးဆုံးဖြတ်ချက်ပါအသေးစိတ်အချက်အလက်တွေကိုသုံးသပ်အပြေရှာပြီးတော့စူးစမ်းဆောင်ရွက်သွားမယ်လို့ပြောပါတယ်။ဥဒုရသည်ရဲ့ပြည်ရင်းတရားစွဲဆိုမှုတွေမှာတက်ကြွလှောက်ရှားသူတွေဖက်ကအနိုင်ရတာတွေရှိခဲ့ပေမဲ့လို့ဒီအမှုဟာဥဒုရသည်ဖောက်ပြန်မှုအပေါ်အစိုးရတရရဲ့ကင်တွေပုံနဲ့ပတ်သက်လို့နိုင်ငံတကာတရားရုံးမှာပထမဆုံးအနိုင်ရလိုက်တဲ့တမိုင်းဝင်အမှုအခင်းလဲဖြစ်ပါတယ်။အမှုအနိုင်ရခဲ့တဲ့ဆွစ်ဇာလန်နိုင်ငံသူအန်နီမဟဲကအခုလိုပြောပါတယ
်။ Donc nous pouvons être très fiers nous les aînés
ကျမတို့သိပြီးတော့ဂုဏ်ယူမိပါတယ်။ဥဒုရသည်အရေးနဲ့အခြေခံလူခွေးနဲ့ပတ်သက်ပြီးတော့Senior Women for Climate အဖွဲ့ကပထမဆုံးတရားရုံးကိုတင်နိုင်တဲ့အမှုလည်းဖြစ်ပါတယ်။ကောင်းမွန်မြတ်တာတဲ့ရာသီဥတုဟာကျမတို့ရဲ့အခြေခံလူခွင့်ရေးဖြစ်ပါတယ်။ဒါကိုအစိုးရကလိုက်နာဆောင်ရွက်ဖို့အခုချိန်ထိပြက်ကွက်နေတယ်ဆိုတာတရားရုံးကအတိအမှတ်ပြုတ်လိုက်တာပါ။ကျမတို့ရဲ့ကျန်းမာရေးနဲ့အားလုံးရဲ့အနာဂတ်ကိုကာကွယ်ဖို့ရည်မှန်းချက်ကြီးကြီးနဲ့ဆောင်ရွက်ရတော့မှာဖြစ်ပါတယ
်။ဥဒုရသည်ပြောင်းလဲမှုထိန်းချုပ်ရေးအစိုးရဘက်ကဆောင်ရွက်ဖို့ပြက်ကွက်တာဟာလူအခွင့်ရေးကိုချိုးပေါက်တာဖြစ်တဲ့ဆိုပြီးပေါ်တူဂီနိုင်ငံကအသက်70နှစ်နဲ့20လနှစ်ကြာလူငယ်6ဦးတို့ရဲ့ရှောက်လဲထားတဲ့ဆွဲချက်တစ်ခုနဲ့အစိုးရကဖလုံအိမ်တက်ငွေထုတ်လို့မှရှော့ချလာရေးရွယ်ချက်နဲ့ပြင်သစ်မြို့တော်ဘုံကဆွဲဆိုထားတဲ့အမှုတွေကိုတော့လှုပ်ထုံလှုပ်နှီးနဲ့မညီလို့ဆိုပြီးတော့တရားရုံးကပယ်ချခဲ့တာပါလူအခွင့်ရေးကိုကာကွယ်ဖို့ဖလုံအိမ်တက်ငွေထုတ်လို့မှရှော့ချရမယ်ဆိုတဲ့တရားရုံးဆုံးဖြတ်ချက်ဟာဆွစ်ဇာလန်နိုင်ငံတစ်ခုရဲ့အတွက်မဟုတ်ပဲအားလုံးရဲ့အောင်ပွဲဖြစ်ပါတယ်လို့ပေါ်တူဂီလူငယ်တအူးကပြောပါတယ်
ဦးသူရသည်ပြောင်းလဲမှုထိန်းချုပ်ရေးအစိုးရဘက်ကမဖြစ်မနေလိုက်နာရမယ့်စီရင်ချက်တွေကြားလာအောင်ရည်မှန်းပြီးတော့တရားစွဲဆိုခဲ့တဲ့ပေါ်တူဂီနိုင်ငံသူကက်သရီနာမိုရာကလည်းအာမလျှော့ဘူးလို့ခုလိုပြောပါတယ
် I want to see the win against Switzerland being used against all European countries and the national courts.
ကျမတို့အမှုမနိုင်ခဲ့ပေမဲ့လူတွေသတိပြုမိလာအောင်တော့လုပ်နိုင်ခဲ့ပါတယ်။ဥရောပနိုင်ငံအားလုံးနဲ့နိုင်ငံတော်တရားရုံးတွေမှာဆွစ်ဇာလန်လိုအမှုတွေမှာအနိုင်ရတာမျိုးမြင်ကျင်ပါတယ်။ဥရောပတိုက်ထဲကကျမတို့ရဲ့အစိုးရအဖွဲ့တွေကလည်းဒီစီရင်ချက်အတိုင်းချက်ချင်းလိုက်နာအကောင့်ထဲပေါ်ကြရပါပါ။ဥရောပတဝန်းလုံးကလူတွေအနေနဲ့လည်းသက်ဆိုင်ရာအစိုးရအဖွဲ့ကအစီရင်ချက်အတိုင်းလိုက်နာဆောင်ရွက်လာအောင်ဝိုင်းဝန်းဆောင်ရွက်ရမှာဖြစ်ပါတယ်။
တရားရေးရာကိစ္စတွေကိုကူညီပေးနေတဲ့ Britain အခြေဆိုင် Global Legal Action Network ကပေါ်တူဂီလူငယ်6ဦးဖက်ကနေကူညီပံ့ပိုးပေးခဲ့တာပါအမှု3ခုစလုံးကို ECHR ရဲ့အမြင့်ဆုံးတရားသူကြီးအဖွဲ့ Grand Chamber ကကြားနာခဲ့တာဖြစ်ပါတယ်1953ခုနှစ်ကလူ့အခွင့်အရေးဆိုင်ရာပြဋ္ဌာန်းချက်ရဲ့အတိတ်ပဲဖွင့်ဆိုမှုတွေနဲ့ပတ်သက်လို့လေးနှစ်သက်အမေခွန်တွေရှိလာတဲ့အမှုတွေကိုတော့ Grand Chamber ကကြားနာတာဖြစ်ပါတယ်ကမ္ဘာပုံနှိပ်မှုကိုဆက်မှုခေဥ်ကာလမတိုင်ခင်ကထက်တိတရမ5ဒီဂရီစင်နီဂရိတ်ကျော်မသွားရေးဆိုတော့ပါရီသဘောတူညီမှုအတိုင်းနိုင်ငံအားလုံးဥပဒေကြောင့်အရာတာဝန်ယူမှုရှိဖို့လိုတဲ့ဆိုတာမျိုး ECHR တရားရုံးကဆုံးဖြတ်ပေးဖို့အမှုတွေကိုလိုက်ပါဆောင်ရွက်ပေးခဲ့ကြတဲ့ရှင်တွေကမျှော်လင့်ထားကြတာပါဥရောပသမဂ္ဂအဖွဲ့ဝင်အားလုံးကတော့2050ပြည်လုံးနဲ့မှာမျှတတဲ့ရာသီဥတုဖြစ်လာစေရေးရှိမှန်းဆောင်ရွက်နေတာဖြစ်ပါတယ်ဥရောပကောင်စီအဖွဲ့ဝင်46နိုင်ငံစလုံးကဥရောပလူ့အခွင့်အရေးတရားရုံးECHR ကအခုချမှတ်လိုက်တဲ့အစီရင်ချက်တွေကိုမဖြစ်မနေလိုက်နာကြမှာမဟုတ်ပေမဲ့လည်းအနာဂတ်ဆွဲဆိုချက်တွေအတွက်တရားဝင်ချမှတ်လိုက်တဲ့တရားရေးစီရင်ထုံးတစ်ခုလည်းဖြစ်ပါတယ်။ကျွန်မနောင်လောပ
ါ။နားလောင်တင်ဆက်တဲ့ဥရုယာတီနဲ့အနာဂတ်ကဘာအစီအစဉ်ဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့စနေညနဲ့တနင်္ဂနွေမနက်ခင်းရေဒီယိုအစီအစဉ်တွေမှာပုံမှန်တင်ဆက်ပေးနေပါတယ်ရှင်။အခုတခါလှည့်ကြတာကတော့သတင်းတွေကတုတ္တအစီအစဉ်ဖြစ်ပါတယ်။နိုင်ငံတနိုင်ငံကနေတနိုင်ငံကိုခီးသွားလာကြတဲ့အခါမှာပြည်ဝင်ခွင့်ဗီဇာကြိုတင်လျှောက်ထားเสียရမလို့ပဲနဲ့ခီးသွားလာဖို့အလွယ်ကူဆုံးနိုင်ငံကူးလက်မှတ် passport တွေကဘယ်နိုင်ငံတွေကပါလဲ။မြန်မာနိုင်ငံကနိုင်ငံကူးလက်မှတ်ကရောနိုင်ငံဘယ်နှစ်ခုကိုကြိုတင်ဗီဇာလျှောက်เสียရမလို့ပဲနဲ့သွားနိုင်ပါလဲ။ဒီတစ်ပတ်သတင်းတွေကတုတ္တအစီအစဉ်မှာမှညွညွလေးတင်ဆက်ထားပါရရှင်။
ကမ္ဘာနိုင်ငံအသီးသီးမှာနေထိုင်ကြတဲ့သူတွေဟာအလုတ်အကိုင်းအလေအပတ်သာရင်းနာရီစသဖြင့်အကြောင်းတစ်ခုခုကြောင့်တနိုင်ငံကနေတနိုင်ငံတရားဝင်နေလန်းနဲ့ခရီးသွားကြမယ်ဆိုရင်အထူးကအရေးအကြီးဆုံးကနိုင်ငံကူးလက်မှတ် passport ဖြစ်ပါတယ်မိမိနိုင်ငံသားအဖြစ်နေထိုင်တဲ့တိုင်းပြည်ရဲ့သက်ဆိုင်ရာဌာနကထုတ်ပေးထားတဲ့သက်တမ်းရှိနိုင်ငံကူးလက်မှတ်ရှိမှသာတိုင်းပြည်ရဲ့ပြင်ပနိုင်ငံတွေကိုသွားရောက်နိုင်ခွင့်ရှိကြတာပါ။ဒါပေမဲ့လည်းနိုင်ငံကူးလက်မှတ် passport တွေရဲ့အဆင့်အတန်းနဲ့အခွင့်အလမ်းကနိုင်ငံတစ်ခုနဲ့တစ်ခုကွာခြားမှုတွေတော့ရှိပါတယ်။တချို့နိုင်ငံတွေရဲ့နိုင်ငံကူးလက်မှတ်တွေကကမ္ဘာပေါ်ကဘယ်နိုင်ငံကူးမဆိုနိုင်ငံဝင်ရောက်ခွင့်ဗီဇာကြိုတင်တောင်းခံစရာမလိုပဲနိုင်ငံဆက်ရောက်ဗီဇာဗီဇာကင်းလွတ်ခွင့်နဲ့သွားလာနိုင်ကြလို့ရတယ်လို့တချို့နိုင်ငံတွေရဲ့နိုင်ငံကူးလက်မှတ် passport တွေကတော့နိုင်ငံဝင်ခွင့်ဗီဇာကြိုတင်လျှောက်ထားရယူပြီးမှသာသွားလာနိုင်ကြတာပါဒါပြင်သွားရောက်တဲ့နိုင်ငံတွင်နေထိုင်နိုင်ခွင့်အချိန်ကာလသတ်မှတ်မှုတွေကလည်းမိမိနိုင်ငံရဲ့နိုင်ငံကူးလက်မှတ်ပေါ်မူတည်ပြီးကြွားချမှုတွေရှိနေပါတယ်။အခုလိုနိုင်ငံတစ်ခုချင်းစီရဲ့စီမင်းစည်းကမ်းဥပဒေတွေနဲ့ခွဲခြားမှုတွေရှိနေတာကြောင့်နိုင်ငံတွေရဲ့နိုင်ငံကူးလက်မှတ်အဆင့်အတန်းကလည်းခရီးသွားလာလို့အကောင်းဆုံးနဲ့ခရီးသွားလာလို့အခက်အခဲဆုံးဆိုပြီးသတ်မှတ်မှုတွေရှိလာပါတယ်။ဒါကြောင့် CEO World Magazine မှာကမ္ဘာနိုင်ငံအသီးသီးကနိုင်ငံကူးလက်မှတ်တွေရဲ့အဆင့်တွေကို2024ခုနှစ်ဇန်နဝါရီလကဖော်ပြထားတာမှာတော့ကမ္ဘာမှာခရီးသွားလို့အကောင်းဆုံးအဆင့်တစ်မှာရှိနေတဲ့နိုင်ငံကူးလက်မှတ် passport တွေကပြင်သစ်ဂျာမနီအီတလီဂျပန်စင်ကာပူနဲ့စပိန်တို့ဖြစ်ကြပါတယ် ကမ္ဘာနိုင်ငံပေါင်း228နိုင်ငံရှိတဲ့အထက်မှာဒီ6နိုင်ငံရဲ့နိုင်ငံကူးလက်မှတ်တွေကနိုင်ငံပေါင်း194နိုင်ငံကိုကြိုတင်ဗီဇာတောင်းခံစရာမလိုပဲဗီဇာကင်းလွတ်ခွင့်နဲ့သွားလာနိုင်ကြတာပါ။ဖင်လန်၊တောင်ကိုရီးယား၊ဆွီဒင်ဒီ3နိုင်ငံရဲ့နိုင်ငံကူးလက်မှတ်တွေကတော့နိုင်ငံပေါင်း193နိုင်ငံကိုဗီဇာကင်းလွတ်ခွင့်ရရှိထားတာဖြစ်ပြီးဒုတိယအကောင်ဆုံးနိုင်ငံကူးလက်မှတ်တွေလို့ဖော်ပြထားပါတယ်။ Austria, Denmark, Ireland, Netherlands passport တွေကတော့နိုင်ငံပေါင်း192နိုင်ငံကိုဗီဇာမလိုဘဲသွားလို့ရတဲ့တတိယအကောင်ဆုံးပါတယ်။Belgium, Luxembourg, Norway, Portugal, United Kingdom စတဲ့နိုင်ငံကူးလက်မှတ်တွေကတော့နိုင်ငံပေါင်း192နိုင်ငံကိုဗီဇာမလိုပါဘူး။ Greece, Malta, Switzerland ဒီ3နိုင်ငံကတော့နိုင်ငံပေါင်း190ကိုဗီဇာမလိုဘဲသွားနိုင်တဲ့ကမ္ဘာအကောင်ဆုံးနိုင်ငံကူးလက်မှတ်အဆင့်တွေရဲ့အဆင့်5ပြင်ဆင်မှနေရာမှာရှိနေတာပါ။အခုလိုကမ္ဘာနိုင်ငံအလုံးကြီးပါကိုဗီဇာမလိုဘဲသွားနိုင်တဲ့အကောင်ဆုံးအလွယ်ကူဆုံးနိုင်ငံကူးလက်မှတ်တွေရှိသလိုဗီဇာကင်းလွတ်ခွင့်အနည်းဆုံးကြောင့်ခရီးသွားလာရတာအခက်အခဲဆုံးနိုင်ငံကူးလက်မှတ်တွေလည်းရှိနေတာပါ။အဲ့ဒီနိုင်ငံတွေကတော့အာဖဂန်နစ္စတန်၊ဆီးရီးယား၊အီရတ်၊ပါကစ္စတန်၊ယီမန်နိုင်ငံတို့ဖြစ်ပါတယ်။အာဖဂန်နစ္စတန်က28နိုင်ငံ၊ဆီးရီးယားက29နိုင်ငံ၊အီရတ်က32နိုင်ငံပါကစ္စတန်က34နိုင်ငံနဲ့ယီမန်က35နိုင်ငံကိုပဲဗီဇာမလိုပဲသွားလာနိုင်ကြတာပါ။မြန်မာနိုင်ငံကတော့ကမ္ဘာနိုင်ငံတွေထဲက48နိုင်ငံကိုဗီဇာမလိုပဲသွားရောက်လို့ရတယ်လို့ဖော်ပြထားပါတယ်ရှင်
။သတင်းတွေကတူတာအစီအစဉ်ဖြစ်ပါတယ်။မန်းညိုညိုလွင်ကပုံမှန်တင်ဆက်ပေးနေတာပါရှင်။ဒီစီစဉ်တဲ့အတူ VUE ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းစောင်းပါတွေကိုတော့ကျမတို့ VUE website စာမျက်နှာ burmese.voanews.com အပြင် VUE ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းဒီအသံနဲ့ရောစာသားနဲ့ပါဖတ်ရှုနားဆင်ကြည့်ရှုလို့ရပါတယ်။ VUE ရဲ့ Radio အစီအစဉ်တွေကိုရုပ်သံအစီအစဉ်ဖြစ်နေလဲဖြည့်ဆွတ်တင်ဆက်ပေးနေတာကိုလည်းဒီ Facebook နဲ့ YouTube စာမျက်နှာတွေမှာတိုက်ရိုက်နားဆင်ကြည့်ရှုလို့ရပါတယ်ရှင်။ VUE American တိုင်းရဲ့ April 13ရက်စနေည Radio အစီအစဉ်တွေကိုမြန်မာစံတော်ချိန်ည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။အခုကတော့သတင်းချင်းချုပ်ကိုကိုစောဝင်းလိုက်တက်ပြောပြပါဦးမယ်ရှင်။
ကျန်းတဲ့ PDF ဘောင်တက်တဲ့တင်းယူထားတဲ့ထိုင်းမြန်မာနယ်စပ်မြောက်ပြည်မြို့ရဲ့အခြေအနေဟာဒီကနေ့ကြံအကြိုနေ့မှာတော့ညနေပိုင်းအထင်ကြီးတက်နေပါတယ်။မြောက်ပြည်မြို့မှာတက်ဆွဲထားတဲ့ခလာယာနစ်ခွန်ကစစ်စခန်းကစစ်သားတွေဗိုလ်ထုနေကဆုတ်ခွာထွက်ပြေးသွားခဲ့ကြပြီးတဲ့နောက်ဂျာတာပရိနေအထိနှစ်ဖက်တိုက်ခိုက်မှုတွေရှိခဲ့ပါတယ်။နယ်စပ်ချစ်ကြေးတရာအမတ်နေအောင်မှာထွက်ပြေးခိုလုံနေကြတဲ့နစ်ခွန်ကစခန်းကစစ်သား100လောက်ရှိတဲ့နေရာကိုပူးပေါင်းတပ်ဖွဲ့တွေကဒရုန်းတွေနဲ့ပုံကျဲတိုက်ခတ်ခဲ့တဲ့အတွက်နှစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပေါ်ခဲ့တာပါခင်ဗျာ။ဒီကနေ့ဟာမြမယိုးရနှစ်တစ်ကူတကြံပွဲတော်အကျိုးနေ့ဖြစ်ပေမဲ့ရန်ကုန်မန္တလေးလိုမြို့တွေမှာအတော့ကို6ကတ်နေတယ်လို့မြို့ကန်တွေကပြောပါတယ်ပုံမှန်အားဖြင့်ရေကစားမန္တမျိုးစုံနဲ့စီကားလေးရှိတဲ့ရန်ကုန်မြို့မှာဆိုရင်အခါတိုင်းလိုရေကစားမန္တတွေမရှိသလိုရေပက်ခံထွက်ကားတွေလည်းမရှိပဲ6ကတ်နေတယ်လို့မြို့ကန်တွေကပြောပါတယ်မြို့တော်မန္တရှိတဲ့စုလိဖျားတဝိုင်းအင်းရလန်းနဲ့ပြည်လန်းတွေမှာလည်းရေကစားသူမရှိပဲ6ကတ်နေပါတယ်ကြံပွဲတော်နဲ့ခွဲလို့မရနိုင်ခဲ့တဲ့မန္တလေးမြို့မှာလည်းမြို့ကန်ဒီအကြာလုံခြုံရေးစိုးရင်ပြီးအပြစ်မထွက်ရဲသူတွေများနေတာကြောင့်အတော်လေး6ကတ်နေတယ်လို့မြို့ကန်တွေကပြောပါတယ်ခင်ဗျာမြန်မာပြည်ကတင်သွင်းတဲ့ကုန်ပစ္စည်းတွေအထူးသဖြင့်ပဲမျိုးစုံတင်သွင်းသူတွေအနေနဲ့မြန်မာကျပ်ငွေနဲ့ရူပီငွေဓာတ်ရိုက်အသုံးပြုတဲ့စနစ်ကိုအဆင်ပြေပြေအသုံးပြုနိုင်အောင် short port ပေးမှုတွေလုပ်ပြီးလွယ်ကူအောင်လုပ်ပေးထားတယ်လို့အိန္ဒိယအစိုးရကဒီကနေ့ပြောကြားလိုက်ပါတယ်ပဉ္စမနေရှင်နယ်ဘဏ်ကနေဓာတ်ရိုက်ငွေပေးချေနိုင်တဲ့စနစ်ကိုလှုပ်ပေးဖို့အိန္ဒိယကုန်သွယ်တွေကတောင်းဆိုချိန်မှာအိန္ဒိယစားသုံးသူများရေးရာဝန်ကြီးကဒီကနေ့ဧပြီလ13ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်ခင်ဗျာ
သတင်းကျဉ်းချုပ်ကိုကိုစောင်းဝင်းလိုက်ပြောပြပေးခဲ့တာပါရှင်။ဧပြီလ13ရက်စနေညရေဒီယိုစီစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်ဖြစ်ပြီးတော့စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Citrus Franklin နဲ့ TM1 တို့ဖြစ်ပါတယ်။ View American တန်ရဲ့စနေညရေဒီယိုစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ line တို့မီတာ32နဲ့58တို့ကနေထုတ်လွှင့်ပေးခဲ့တာပါ။မြန်မာနှစ်သက်ကူအတာတချံအကျိုးနေ့မှာအေးအေးချမ်းချမ်းနဲ့ဘေးရန်ရဲ့ကင်ကင်ဖြတ်သန်းနိုင်ကြပါစေရှင်။ View ကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ခင်ဗျူထွေးပါရှင
This person.